Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ24ရက်ကြာသပတေးနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကို9ဒိုမီတာ30 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင်
။မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဝန်ကြီးအဆင့်ရှိတဲ့ယာတို့နှစ်ခုအတွေ့အမျိုးသမီးနှစ်ဦးကိုခန့်အပ်တာဝန်ပေးလိုက်ပါတယ်။မြန်မာနိုင်ငံဘက်ကဒုက္ခသည်တွေထွက်ပြေးလာတဲ့ကိစ္စကိုစိုးရင်ကြောင်းဘင်္ဂလားဒေ့ရှ်ကပြောပါတယ်။အီရန်နိုင်ငံပေါ်ပိတ်ဆို့မှုတွေကိုတတ်တန်းတိုးလို့ရှိရင်လက်တုံ့ပြန်သွားမယ်လို့အီရန်ခေါင်းဆောင်ကချိန်ချောင်းလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင်။
ကောင်းပါပြီရှင်ဒီမနေ့နားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော
့ဒါဟိုကတစ်သက်ဆန်တဲ့လိန်ညာလစ်ထားတဲ့ statement ဆိုတာကျွန်တော်အမျိုးခံယူထားတယ်ညာ
ကချင်မြို့သားစီယုံရဲ့အတွင်ရင်မူပြောသွားတာပါအကြောင်းစုံကိုတော့နောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူဒီရခိုင်ပြည်နယ်ကပြည်ပခါနောက်ဆက်တွဲအခြေအနေနဲ့မြန်မာငြိမ်းချမ်းရေးနဲ့တရုတ်ရဲ့ပါဝင်မှုအခင်ခန္ဓာအပြင်အမေရိကန်မှာကျေးဇူးတော်နဲ့အထိမ်းမပွဲကျင်းပပြုလုပ်ကြတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ဒေါက်ခင်မြတ်သက်တို့ပြောပြပေးပါမယ်ရှင
်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူအစိုးရအတွက်ပထမဆုံးအမျိုးသမီးနှစ်ဦးကိုဝန်ကြီးအဆင့်တာဝန်တွေအတွက်ခန့်အပ်လိုက်ကြောင်းဗိုလ်ထုနေ့ကကြေညာလိုက်ပါတယ်။တောင်ကာရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးနီကီဟေလီကိုကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်ကြီးအစိုးရထောက်ပံ့ခြင်းနဲ့ဖွင့်ထားတဲ့တတိပုဂ္ဂလကျောင်းတွေအရေးအကျိုးဆောင်အဖြစ်တာဝန်ထမ်းဆောင်နေတဲ့ဘက်စီဒီဗို့စ်ကိုပညာရေးဝန်ကြီးအဖြစ်အသီးသီးခန့်အပ်လိုက်တာဖြစ်ပါတယ်။အိန္ဒိယကနေပြောင်းရွှေ့နေထိုင်တဲ့မိသားစုကပေါက်ဖွားလာတဲ့နီကီဟေလီဟာတောင်ကာရိုလိုင်းနားပြည်နယ်ရဲ့အုပ်ချုပ်ရေးမှူးအဖြစ်ဒုတိယသက်တမ်းအတွက်တာဝန်ထမ်းဆောင်နေသူဖြစ်ပေမဲ့နိုင်ငံခြားရေးမူဝါဒတွေနဲ့ဆိုင်တဲ့အတွေ့အကြုံမရှိသူတူဖြစ်ပါတယ်။ Betsy DeVos ကတော့အမေရိကန်နိုင်ငံအနောက်အလယ်ပိုင်းမီရှိဂန်ပြည်နယ်ကဖြစ်ပြီးအမေရိကန်နိုင်ငံအတွင်းအစိုးရထောက်ပံ့ခြင်းနဲ့ဖွင့်ထားတဲ့တတိပုဂ္ဂလကျောင်းတွေတိုးချဲ့ဖွဲ့စည်းနိုင်ရင်းနဲ့စာသင်ကျောင်းတွေထောက်ပံ့ရေးရနိုင်ရေးအတွက်စ조사ဆောင်ရွက်နေတဲ့အမေရိကန်ကလေးငယ်များအဖွဲ့ရဲ့အကြီးအကဲလည်းဖြစ်ပါတယ်။ထရမ့်ရွေးချယ်လိုက်တဲ့အဲ့ဒီအမျိုးသမီးနှစ်ဦးစလုံးရဲ့ယာတို့တွေအပါအဝင်တခြားဝန်ကြီးအဆင့်ရှိတဲ့ယာတို့တွေအတွက်အတီးဖြစ်နိုင်ရေးစီးနိတ်လွတ်တော်ရဲ့အတီးပြုချက်ရယူရအောင်မှာဖြစ်ပါတယ်။
Democratic Party ရဲ့သမ္မတလောင်းဖြစ်တဲ့ဝင်းပြီးအရွေးခံခဲ့တဲ့ Hillary Clinton ဟာ Republican Party က Donald Trump ထက်စုစုပေါင်းမဲအရေးအတွက်နှစ်သန်းကျော်ပိုပြီးများနေပေမဲ့ပြည်내အလိုက်သမ္မတရွေးချယ်နိုင်တဲ့မဲအရေးအတွက် Electoral Vote မှာတော့ Donald Trump ကပဲလုံလောက်တဲ့မဲအရေးအတွက်ရခဲ့ပြီး American ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတဖြစ်လာတော့မှာပါ။တချို့ပြည်내တွေမှာ Goodie Mary ကိုဆက်လက်ရေးတွက်နေဆဲဖြစ်ပြီးဗိုလ်တဖူးနဲ့အထိဆိုရင်မဲပေါင်းနှစ်သန်းကျော်ရှိနေတယ်လို့သူမအနိုင်ရခဲ့တဲ့ Pacific သမုဒ္ဒရာကမ်းခြေတစ်လျှောက်တည်ရှိတဲ့ Californiaလိုအကြီးဆုံးပြည်내မျိုးမှာမရေတွက်ရသေးတဲ့မဲတွေချမ်းနေသေးတာမို့အတူခုရတဲ့မဲထွက်အရေတွက်ကပိုလာနေဖို့ရှိပါတယ်ဒီလိုမဲရေတွက်ဘလောက်ပဲများနေပါစေ November 10ရက်ရွေးကောက်ပွဲရလဒ်ကတော့ပြောင်းလဲရှိမှာမဟုတ်ပါဘူး Electoral College စနစ်ကိုလက်ခံကျင့်သုံးလာတာနှစ်ပေါင်း200ကျော်ပြီဖြစ်တဲ့ American ရွေးကောက်ပွဲတမိုင်းမှာသူမဟာမဲအများဆုံးရပေမဲ့သမရဖြစ်မလာတဲ့9ရောက်မြောက်သမရလောင်းဖြစ်တယ်လို့လွန်ခဲ့တဲ့16နှစ်တွင်ပြန်ပြီးကြည့်မယ်ဆိုရင်တော့ဒုတိယမြောက်ဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာပြည်내ပေါင်း90နဲ့မြို့တော်ဝါရှင်တန်မှာတည်ကြားရွေးကောက်ပွဲတွေကိုကျင်းပတာမှာဒီပြည်내သီးသီးမှာပြည်내ရဲ့လူဦးရေပေါ်မူတည်ပြီးကိုယ်စားလှယ်ရေးတွက်ကိုသတ်မှတ်ထားတာဖြစ်ပြီး Electoral College လို့ခေါ်တဲ့ပြည်내ချင်းတစ်ခုချင်းစီကမဲဆန္ဒရှင်တွေကိုကိုစားပြုတဲ့ကိုယ်စားလှယ်အများစုအနိုင်ရတဲ့သူကသမ္မတဖြစ်လာတာပါပြည်내အကြီးဆုံးအတွက်မဲကအများဆုံးဖြစ်ပြီးပါဝင်ရှင်ပြိုင်သူတွေအနေနဲ့ Electoral Vote ဆိုခေါ်တဲ့ဒီအမဲရေးအတွက်ပေါင်း932မဲတဲ့ကအနည်းဆုံး290ရဖို့လိုအပ်တာဖြစ်ပါတယ်ပြည်내အားလုံးမှာမဲရေးတဲ့ကမှာ Trump က Electoral College မှာ306မဲနဲ့ Clinton က232မဲရခဲ့တာဖြစ်ပါတယ်
။ American ပြည်ထောင်စုအနေနဲ့ Iran ပေါ်ချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေကိုနောက်ထပ်10နှစ်တက်တန်းထပ်တိုးမယ်ဆိုရင် American ကိုလက်တုံ့ပြန်သွားမယ်လို့ Iran ရဲ့နိုင်ငံအုပ်ချုပ် Ayatollah Ali Khamenei ကချင်းချောက်ပြောကြားလိုက်ပါတယ်။ဘလို့တုံ့ပြန်မှုဖြစ်မယ်ဆိုတာကိုတော့ Khamenei ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့အီရန် Islamic နိုင်ငံအနေနဲ့ဒီအတိုင်းလက်ပိုက်ကြည့်နေမှာမဟုတ်ဘူးဆိုတာကိုအမေရိကန်ပြည်ထောင်စုအနေနဲ့သတိချတဲ့နယ်လို့ဗိုလ်ထုနေ့ကတိုင်းပြည်ကိုရုပ်မြင့်တန်ကြားကတစင်ပြောကြားတဲ့မင်းငွန်းတွင်ထက်သွင်းပြောကြားခဲ့တာပါ။အမေရိကန်အောက်လွှတ်တော်ကအီရန်ပိတ်ဆို့အရေးယူမှုဥပဒေကိုနောက်ထပ်10နှစ်တက်တန်းထပ်တိုးဖို့ထပ်မံမဲခွဲအတည်ပြုလိုက်ပြီးနောက်တစ်နေ့မှာအီရန်ခေါင်းဆောင်ရဲ့သတိပေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုဟာ အခုနှစ်ကုန်မှာတက်တန်းကုန်ဆုံးမှာဖြစ်ပါတယ်အဲ့ဒီတက်တန်းတိုးမှုကိုစီနေလွတ်တော်ရဲ့အတည်ပြုချက်ရယူအောင်မှာဖြစ်ပြီးအဲ့ဒီနောက်မှာသမ္မတဘရက်ကိုဘားမားကလက်မှတ်ထိုးပေးရမှာဖြစ်ပါတယ်ပိတ်ဆို့မှုအရအမေရိကန်နိုင်ငံကစီးပွားရေးလုပ်ငန်းတွေအနေနဲ့အီရန်နိုင်ငံအတွင်းရင်းနှီးမြှုပ်နှံခွင့်ပိတ်ပင်ထားတာဖြစ်ပြီးအထူးသဖြင့်တော့ရေနံနဲ့ဆိုင်တဲ့လုပ်ငန်းတွေကိုမလုပ်ဖို့အတွက်ပိတ်ပင်ထားတာဖြစ်ပါတယ်
စီးရီးယားအနာရှင်ကအဆင့်အောက်တွေလို့ခေါ်တဲ့သူတွေကိုဆန့်ကျင်နေတာဟာဒေသရင်းတည်ငြိမ်ရေးအတွက်လိုအပ်တယ်လို့အီဂျစ်နိုင်ငံကစီးရီးယားကိုထောက်ခံကြောင်းအီဂျစ်သမ္မတအက်ဒယ်ဖာတာအယ်စီစီကဗုဒ္ဓဘူးနေမှာပြောကြားလိုက်ပါတယ်။ဥပမာအဆင့်အောက်ဖွဲ့စည်းတွေနဲ့ရင်ဆိုင်ပြီးလိဗျားနယ်မြေကိုပြန်ပြီးထိန်းချုပ်နိုင်ဖို့လိဗျားကလုပ်နေတယ်လို့မျိုးနိုင်ငံတော်ရဲ့စစ်တပ်တွေကိုထောက်ခံပံ့ပိုးရေးဟာအီဂျစ်ရဲ့ဦးစားပေးလုပ်ငန်းဖြစ်ပြီးစီးရီးယားနဲ့အီရန်နိုင်ငံတွေအတွက်လည်းအလားတူသဘောထားကြောင်းပေါ်တူဂီသတင်းဌာန RTP ရဲ့မေးမြန်းချက်မှာပြောကြားခဲ့တာပါ။အခုလိုသမ္မတဆစ်စီရဲ့ပြောကြားချက်ကြောင့် Saudi Arabia လို့စီးရီးယားသမ္မတ Bashar al-Assad ကိုဖြုတ်ချဖို့ကြိုးစားနေတဲ့သဘုံတွေကိုပံ့ပိုးပေးနေတဲ့ပင်လယ်ကွေ့နိုင်ငံတွေနဲ့အီဂျစ်တို့ကြားတင်းမာမှုတွေဖြစ်လာနိုင်ပါတယ်။သမ္မတဆစ်စီကအီဂျစ်မှာ2013ခုနှစ်ကမွတ်စလင်ဤကိုရောအဖွဲ့ကထောက်ခံပံ့ပိုးပေးနေတဲ့အစ္စလာမ်ခေါင်းဆောင်မိုဟာမက်မော်စီကိုစစ်တပ်နဲ့ဖြုတ်ချပြီးအာဏာသိမ်းအုပ်ချုပ်ခဲ့သူပါ။အဲဒီအချိန်ကစပြီးသမ္မတဆစ်စီကအစ္စလာမ်အစွန်းရောက်တွေကိုချိန်မုန်းခဲ့တယ်လို့စီးရီးယားအာဏာရှင်ကလည်းထောက်ခံရကနေ Saudi Arabia နဲ့ဆက်ဆံရေးအေးလာတာဖြစ်ပါတယ်။စီးရီးယားမှာအလက်ပုံမျိုးတဝိုက်အရသားတွေနေထိုင်ရာနေရာမှာရုရှားဘုံးကျဲခဲ့တာကိုလှည့်လည်ရှုပ်ပြီးအပြစ်ခတ်ရက်စဲဖို့တောင်းဆိုတဲ့ရုရှားထောက်ခံတဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုသမ္မတဆစ်စီကထောက်ခံတဲ့အတွက်အောက်တိုဘာလထဲမှာပဲ Saudi Arabia ကအီဂျစ်ကိုရင်းနှံတင်ပို့မှုတွေရပ်ဆိုင်းခဲ့တာဖြစ်ပါတယ်
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ကလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အမေရိကန်တိုင်းကတင်ပြနေတဲ့ဆက်လက်ရှင်းပြပေးနေတာပါခင်ဗျာ။ရခိုင်ပြည်နယ်အတွင်းတစားတဲ့စားယူရင်းလာနေတဲ့အခြေအနေတွေကြောင့်အမျိုးသမီးတွေကလေးတွေတက်ကြည်ရွယ်ဦးတွေအပါအဝင်မြန်မာနိုင်ငံသားတွေထောင်ထဲချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းဝင်ရောက်တိမ်းရှောင်လာနေကြတဲ့ဖြစ်ရပ်အပေါ်အလွန်ဆိုးရင်ပူပန်မှုဖြစ်ရတဲ့အကြောင်းဘင်္ဂလားဒေ့ရှ်အစိုးရကဒါကာမှာရှိတဲ့မြန်မာသားမကြီးဦးမျိုးမြင့်တန်းကိုဗိုလ်ထုတ်နေမှာဆင့်ခေါ်ပြီးတော့မြန်မာအစိုးရထံကိုသတင်းစကားပို့လိုက်ပါတယ်ဦးမျိုးမြင့်တန်းကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နှစ်နိုင်ငံဆိုင်ရာကောင်စစ်အတွင်းဝန်ကမ်ဘရူအရှရမ်ကနိုင်ငံကြားရေးဝန်ကြီးဌာနမှခေါ်ယူတွေ့ဆုံပြီးမြန်မာအစိုးရထံအမှားစကားရေးသားထားတဲ့စာလွှာကိုပေးအပ်လိုက်တာလည်းဖြစ်ပါတယ်။တခိုင်ပြည်နယ်အတွင်းမြန်မာအစိုးရကလက်နက်ကင်တပ်ဖွဲ့တွေကဆက်လက်ဆောင်ရွက်နေတဲ့စစ်စင်ရေးတွေကြောင့်ဖြစ်ပေါ်လာရတဲ့ကြောက်မဲ့ဖွယ်အကျိုးဆက်တွေယူရင်းနေတဲ့အနေမြေအခြေအနေတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကအလွန်ဆိုးရိမ်မှုဖြစ်ရတဲ့အကြောင်းတွေ့ဆုံပွဲအတွင်းဘင်္ဂလားဒေ့ရှ်အတွင်းဝန်ကပြောကြားခဲ့ပါတယ်။လူသားချင်းစာနာမှုအထောက်အကူရရှိဖို့မြန်မာနိုင်ငံကနေဆိုးရိမ်တကြီးနဲ့ထွက်ပြေးလာကြတဲ့လူတွေဟာနေဆက်တစ်လျှောက်မှာနေထိုင်စရာနဲ့ကာကွယ်စောင့်ရှောက်မှုပေးဖို့တောင်းခံနေတဲ့အကြောင်းမြန်မာသားမကြီးကိုဘင်္ဂလားဒေ့ရှ်အတွင်းဝန်ကပြောကြားခဲ့ပါတယ်။တစ်ဆက်တည်းမှာပဲမြန်မာနိုင်ငံအတွင်းဖြစ်ပွားနေတဲ့အရေးအခင်းနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုဆွဲထက်ရေးသားပြောဆိုကြတဲ့မြန်မာမီဒီယာတွေကိုကန့်ကွက်ကြောင်းလည်းပြောကြားခဲ့ပါတယ
်။တနင်္လာနေ့ကစတင်ဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသရင်းတိုက်ခိုက်တာတွေဟာအင်ကာနေ့ညနေပိုင်းမှာတော့တိုက်ပွဲအရှိန်လျော့ကြတာတို့ဗုဒ္ဓဘူးနယ်မှာတော့မိုးစင်းတဲ့ကွက်ခိုင်မြို့တွေအတွင်းမှာအခြေအနေတွေဟာပြန်လည်ပြီးတည်ငြိမ်စပြုလာနေပါပြီ။ကွက်ခိုင်မြို့မှာဈေးတွေဖွင့်ပြီးသွားလာလှုပ်ရှားနေပြီဖြစ်ပေမဲ့ကွက်ခိုင်မြို့တရုတ်ပြည်ကိုတောင်းနေသူတချို့နေရရင်ကိုပြန်လာနေကြပြီဖြစ်ပြီးကားတွေလည်းပုံမှန်တောင်းနေပါပြီ။မိုးဆယ်မှာတော့စောပိုင်း2နာရီလောက်မှပြစ်ခတ်တန်ကြတာရှိပေမဲ့မနေ့လင်းပိုင်းမှာတော့အခြေအနေပြန်တည်ငြိမ်စပြုလာပြီဖြစ်လာဖြစ်ပါတယ်။လောလောဆယ်မူဆယ်မြို့ပေါ်တင်းဆောင်လာတဲ့ဆစ်ဆောင်ဒုက္ခတဲ့3000ကျော်လောက်ရှိနေပြီးသူတို့တွေဟာနေရမပြန်နိုင်သေးပါဘူး။မူဆယ်ခင်အုပ်ချုပ်ရေးမှူးရုံးကတော့မြို့နေပြည်သူတွေရဲ့လုံခြုံရေးအတွက်တပ်မတော်နဲ့ရဲပြည်သူစစ်တွေတာဝန်ယူပူးပေါင်းဆောင်ရွက်နေတဲ့အတွက်နေအိမ်တွေကိုဆွတ်မသွားဖို့ကြေညာချက်ထုတ်ပြန်ပါတယ်။အင်ကာနေကကုတ်ခိုင်မူဆလန်တိုက်ပွဲကြောင့်ကုတ်ခိုင်မြို့ပေါ်မှာဈေးတွေကျောင်းတွေပိတ်ခဲ့ရတာပါ။ဗုဒ္ဓဟူးနေ့မှာအခြေအနေအားလုံးဟာပုံမှန်နှီးပါပြန်ဖြစ်လာပြီလို့ကုတ်ခိုင်မြို့ကံတွေကပြောပါတယ်။လာရှုံနဲ့ကုတ်ခိုင်ကြားတော့ကားတွေပုံမှန်သွားလာမှုရှိနေပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတိုက်ခိုက်တာတွေပြင်းထန်နေချိန်မှာကချင်ပြည်နယ်ဖားကံမြို့နယ်တွင်ပါတဲ့အင်ကာနေကအစွန်းတက်မတော်နဲ့ကချင်တပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကချင်ပလောင်ကိုကံနဲ့အေအေခေါ်ရခိုင်တပ်ဖွဲ့တွေပူးပေါင်းတိုက်ခိုက်တာဖြစ်ပြီးကချင်လွတ်လပ်ရေးအဖွဲ့ KAU ကစီးရဖိအားပေးခံရတာကြောင့်တုံ့ပြန်တဲ့အနေနဲ့ကန့်သက်စစ်ပွဲဆင်နွှဲရဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်
။ Donald Trump သမ္မတဖြစ်လာတဲ့အတွက်သူ့အနေနဲ့ဘာမှစိုးရိမ်မှုမရှိဘူးလို့တိဘက်ဖုန်းတော်ကြီးဒလိုင်းလာမာကဗုဒ္ဓဘုရားပြောကြားလိုက်ပြီးသူ့အနေနဲ့အနာဂတ်မှာ Trump နဲ့တွေ့ဆုံလို့ကြောင်းပြောပါတယ်။ Trump အနေနဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရေးကာလအတွင်းသွေးကွဲစေတဲ့ပြော အကြောင်းအရာတွေပြောဆိုခဲ့ပေမဲ့လည်းသူတမရဖြစ်လာတဲ့အခါအဲ့ဒီလိုပြောဆိုမှုတွေကနေရှောင်ရှားလိုက်မယ်လို့အဝေးရောက်တိဘက်ဘာသာရေးခေါင်းဆောင်လည်းဖြစ်တဲ့ဖုန်တော်ကြီးဒရင်လာမာကပြောပါတယ်ရွေးကောက်ပွဲမဲ့ဆွဲစည်းုံတဲ့ကာလတွေအတွင်းကိုယ်စားလှယ်လောင်းနေအနေနဲ့တခါတလေပိုပြီးလွတ်လွတ်လပ်လပ်ပြောဆိုခွင့်ရတယ်လို့သူ့အနေနဲ့ခံစားရကြောင်းဒါပေမဲ့ရွေးကောက်ခံလိုက်ရပြီဆိုရင်တော့လက်တွေ့ကြတဲ့မျှော်မှန်းချက်ကိုသူတို့ချမှတ်ရကြရမှာဖြစ်တဲ့အကြောင်းဒါကြောင့်သူ့အနေနဲ့စိုးရိမ်မှုမရှိကြောင်းမွန်ဂိုလီးယားနိုင်ငံမျိုးတော်ဥလွန်ပါတာကိုရောက်နေတဲ့ဖုန်တော်ကြီးဒလိုင်းလာမာကပြောပါတယ်ရှင်းနေတွင်အမေရိကန်ပြည်ထောင်စုကိုသွားဖို့ရှိပြီးအဲ့ဒီချိန်ကျရင်ထရန့်နဲ့တွေ့ဆုံနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲဖုန်တော်ကြီးဒလိုင်းလာမာကပြောပါတယ
်သမရဖြစ်ရွေးချယ်ခံရတဲ့ဒေါ်နယ်ထရန့်ရဲ့အဖွဲ့ကသူတို့အစိုးရအဖွဲ့အတွက်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်တဲ့တောင်ကာရိုလိုင်းနာပြည်နယ်ဥက္ကဋ္ဌရေးမှူးနီကီဟေလီကိုရွေးချယ်လိုက်ပါတယ်သမရရွေးကောက်ပွဲမဲဆွဲတဲ့ကာလအစောပိုင်းကဟေလီဟာထရန့်ကိုအစင်တစိုက်ဝေဖန်ခဲ့သူဖြစ်ပါတယ်အထက်လွှတ်တော်ရဲ့တီးပြုတ်ချက်ရယူအောင်မှာဖြစ်တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးတာဝန်အတွက်သူလက်ခံမှာဖြစ်ကြောင်းအသက်40နှစ်ရှိဖြစ်တဲ့ဟေလီကအကြေညာချက်ထုတ်ပြန်ပါတယ်
နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ဒေါခင်မြွတ်တဲတို့ကြီးညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့ရှမ်းပြည်နယ်ပြည်ပခချုပ်ငင်းရေးနဲ့ NCA လက်မှတ်ရေးထိုးဖို့တိုက်တွန်းတဲ့ကြီးညာချက်ပေါ်တုတ်ပြန်ချက်တွေကိုတင်ပြပေးပါမယ်ရှမ်းပြည်နယ်အရှေ့မြောက်ဒေသမှာဖြစ်ပေါ်နေတဲ့လက်နက်ပဋိပက္ခတွေအများဆုံးချုပ်ငြင်းရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေမှာပါဝင်ရေးတို့အတွက် NCA တနိုင်ငံလုံးအပြစ်ခတ်ရဆေးရေးသဘောတူညီချက်မှာလက်မှတ်ထိုးကြဖို့တိုက်တွန်းထားတဲ့ကြေညာချက်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနဥက္ကဋ္ဌလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကနိုဝင်ဘာလ23ရက်နေ့စွဲနဲ့ထုတ်ပြန်ချက်ထုတ်ပြန်ခဲ့ပြီးအဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့တိုင်းရင်းသားအင်အားစုတွေအပါအဝင်မြန်မာနိုင်ငံရေးအကြက်ခတွေကထုတ်ပြန်ခဲ့ကြပါတယ်ပြည်စုံကတော့ကိုဇော်ဝင်းလိုင်ကအစူးစီးတင်ပြထားပါတယ်ရှင
်ရှမ်းပြည်နယ်အတွင်းကမူဆယ်နဲ့ကွက်ခိုင်မြို့နယ်တွေအတွင်းမှာရှိတဲ့တပ်စခန်းရဲစခန်းနဲ့105မိုင်ကုန်းတွယ်ရေးစခန်းတွေကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘက်ကနိုဝင်ဘာလ20ရက်နေ့ကတိုက်ခတ်ခဲ့ပြီးတဲ့နောက်အဲ့ဒီဒေသတွေမှာနောက်ဆက်တွဲတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတဲ့အချိန်မှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ကအခုလိုကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ NCA အပြစ်ခတ်ရဆေးရေးသဘောတူညီချက်မှာလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလက်မှတ်ထိုးနိုင်ရေးအတွက်အငြင်းနှိုင်းဆောင်ရွက်မှုတွေအရင်လုပ်ဆောင်ခြင်းမရှိဘဲလက်မှတ်ထိုးခိုင်းသလိုဖြစ်နေတဲ့အတွက်ဒီကြေညာချက်ဟာတစ်ဖက်သက်ဆန်တဲ့ကြေညာချက်မျိုးဖြစ်နေတယ်လို့ KNO ကချင်အမျိုးသားအစည်းအရုံးကအင်္ဂလန်ရုံးခွဲရဲ့အတွင်းရေးမှူးခမ်းဖာတူးကပြောပါတယ
်။ဒါကတစ်ဖက်သက်ဆန်တဲ့စိတ်မန့်ဆိုတာကျွန်တော်အမျိုးခံယူထားတယ်ညာနောက်တစ်ခုကဒေါ်အောင်ဆန်းစုကြည်ကကျွန်တော်တိုင်းဒါနဲ့ဟိုနောက်မှမှပြည်တော်ကြီးအားလုံးရဲ့မျိုးရင်းချက်အကြီးမားဆုံးဆိုပြီးမှကျွန်တော်တို့ကအရင်တုန်းကကျွန်တော်တို့ကချင်တွေအားလုံးအောင်ဆန်းစုကြည်လူမျိုးဖို့ထူထောင်ခဲ့တယ်ညာဒါပေမဲ့အခုကဒေါ်အောင်ဆန်းစုကြည်ကဗမာတပ်မတော်တပ်ကိုပါသွားပြီတို့ကျွန်တော်ကချင်လူမျိုးတွေကအမျိုးခံယူမိတာပေါ့နော်အခုဒီစတိတ်မန့်ထွက်လာတော့စတိတ်မန့်ကြည့်လို့ရှိရင်ဗမာတပ်မတော်အနေနဲ့ကျွန်တော်တို့ income post ဆိုဒီလိုက်စားကိုလေးလက်တိုက်လာတော့အမြောက်နဲ့ထူနေတာဒီခုမှမပါဘူးကျွန်တော်တို့ဒီအခုဒီဒီမူရှေကိုကျွန်တော်တို့ကဆန်စစ်အနေနဲ့တိုက်တဲ့အခါကျတော့ကျွန်တော်တို့ကပဲချစ်လူလားသလိုအမျိုးရေးထားတဲ့ဟာကိုလည်းကျွန်တော်တွေ့ရှိရတယ်ခင်ဗျ
တောင်ဆန်းစုကြည်ထုတ်ပြန်တဲ့ကြေညာချက်မှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခအဆုံးသတ်ရေးအတွက်နှစ်ဖက်စလုံးကိုထောက်ပြပြောဆိုထားတဲ့အချက်အားနည်းနေတာကိုတွေ့ရတယ်လို့လည်းမြန်မာနိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကပြောပါတယ
်။ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအပြစ်ခတ်ရဆေးရေးနဲ့ပတ်သက်ပြီးတော့နှစ်ဖက်စလုံးကိုပေါ့မိမောင်းထိုးဟိုတိုက်တွန်းတဲ့အပိုင်းမှာဟိုအားနည်းတာကိုတော့တွေ့ရတယ်။တကယ်တမ်းကတနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်မှုရဆေးရေးသဘောတူစာချုပ်ကနေတဆင့်အပြစ်ခတ်ရဆေးရေးတိစောက်ဖို့ဆိုတာကတလို့အချိန်ဒီမှာလူအပ်ချက်တွေအားနည်းချက်တွေရှိနေတယ်ဆိုတော့ဟိုနှစ်ဖက်စလုံးကနားလည်ပြီးသားလို့ကျွန်တော်လည်းပဲယုံကြည်တယ်အဲ့ဒီအခါကျတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ကိုဟိုအားလုံးပါဝင်လက်မှတ်ရေးထိုးနိုင်ဖို့အတွက်ဆွေးနွေးရမယ်ဖြေရှင်းရမယ်ပြဿနာတွေကရှိနေစေအချိန်ဒီမှာပဲရောက်နေတယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီအတွက်ကြောင့်မလို့ဟိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးနိုင်တဲ့အနေအထားမျိုးရောက်အောင်နိုင်ငံရေးရလွတ်လပ်ပွင့်လင်းပြီးတော့ထိရောက်အလုပ်ဖြစ်တဲ့ဆွေးနွေးမှုတွေကိုအမြန်ဆုံးလုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်။အထူးသဖြင့်တော့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအဆုံးဖြတ်ပေးနိုင်တဲ့လူတွေကိုယ်တိုင်ပါဝင်တဲ့ထိရောက်အလုပ်ဖြစ်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုအမြန်ဆုံးစတင်နိုင်ဖို့လိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။
အင်္ဂလန်နိုင်ငံလန်ဒန်မြို့မှာနေထိုင်တဲ့ပြည်ပရောက် NLD ပါတီပံ့ပိုးရေးအဖွဲ့ဝင်ဒေါက်တာဝင်းနိုင်ကလည်းဒေါအောင်ဆန်းစုကြည်ရဲ့ကြီးညာချက်အပေါ်သူ့အမြင်သဘောထားကိုအခုလိုပြောပြပါတယ
်။အမတော်စုပြောတာကတော့သူကသူ NCA ကဟာလားသူသဘောတူလက်မှတ်ရေးထိုးပြီးသားတိုင်းရင်းသားတွေရောမထူရသေးတဲ့တိုင်းရင်းသားတွေရောစုံစုံညီညီလေးနဲ့ဟာလားထပ်ပြီးတော့တွေ့ပြီးတော့27ရာစုပြည်လုံးမှာအာလာမဲ့ပြည်လုံးမှာအလုံးစုစည်းနဲ့လောက်ကြဖို့ဆိုအဓိကအဲ့လိုရေးတာလို့ပဲကျွန်တော်ထင်တယ်လေတကူရှိတာကဒီနှစ်ဖက်ကိုဟလာညှိရတဲ့အနေနဲ့ကတော့ဝင်လင်းပြောရင်တော့မင်းလေးရမင်းလေးရဆိုတာမျိုးတော့ပဲပြောလို့ရမလဲဟလာ तू ကလူကြီးကတော့တလောက်ပဲပြောရမှာပဲပေါ့ဒီလက်ဘူပြောလို့လည်းမဖြစ်ဘူးလေခုနကပြောလို့အရေးကြီးတာကကိုနားလည်မှုရှိတဲ့စုံညီလေးနဲ့ပြန်အစုံကြီးကျွန်တော်ခုနကပြောလို့ပေါ့တွေ့ဆုံဆွေးနွေးပွဲအရေးကြီးဆုံးလို့ကျွန်တော်ထင်တယ
်ရှမ်းပြည်မြောက်ပိုင်းမှာ KIA ကချင်လူမျိုးရေးတပ်MNDAA ကိုကန့် TNLA ပလောင်နဲ့ AA ခေါ်ရခိုင်တပ်မတော်တို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပြီးစီရေးအရဖိအားပေးခံရတာကြောင့်တုံ့ပြန်တဲ့အနေနဲ့ကန့်တပ်စစ်ပွဲဆင်နွှဲတာဖြစ်ကြောင်းအမျိုးသားပြန်လည်တင်းမြန်ရေးကိုထိခိုက်စေဖို့ယူရခြင်းမဟုတ်ကြောင်း KIO ကချင်လူမျိုးရေးအဖွဲ့ကနိုဝင်ဘာလ23ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်နိုဝင်ဘာလ20ရက်နေ့ကစပြီးမူဆယ်ကုတ်ခိုင်နဲ့တိန်းနီမြို့နယ်တွေမှာဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်တပ်မတော်ရဲတပ်ဖွဲ့နဲ့အရသာတေဆုံးသူပေါင်း9ဦးခန့်ရှိသွားပြီဖြစ်ပြီးထိခိုက်ဒဏ်ရာရသူကတော့25ဦးလောက်ရှိသွားပြီဖြစ်တယ်လို့မြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့၄ဘက်ကတေဆုံးဒဏ်ရာရတဲ့စီးရင်ကတော့ထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ
။ကိုဇော်ဝင်းလိုက်တင်ပြခဲ့တာပါရှင်။တစ်ဆက်ထဲမှာပဲတရုတ်မြန်မာနယ်စပ်တခြားကချင်းပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာမြန်မာအစိုးရစစ်တပ်တွေနဲ့ဒီတိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်နယ်စပ်လုံခြုံရေးနဲ့ပတ်သက်ပြီးတရုတ်နိုင်ငံကဒီစိုးရိမ်မှုတွေကြီးထွားလာနေပါတယ်။တရုတ်မြန်မာရဲ့ကျွမ်းကျင်သူတွေကတော့မြန်မာနိုင်ငံမှာပြည်တွင်းစစ်ရက်ဆဲပြီးငြင်းငြင်းရရဖို့တရုတ်အစိုးရကပြင်းထန်တဲ့ဆောင်ရွက်မှုတွေလှုပ်ဆောင်လာနိုင်တယ်လို့သုံးသပ်နေကြတဲ့အကြောင်း VOA သတင်းတော့ဘေးအိုက်ပေးပို့ထားတဲ့သတင်းကိုအခြေခံပြီးမနန္ဒချန်းကတင်ပြပေးပါမယ်ရှင်
။တနင်္ဂနွေနေ့ကစလို့ဒီရက်ပိုင်းနေ့အတွင်းရှမ်းပြည်နယ်မှာ KIA ကချင်လူမျိုးရေးတပ်မတော် MNDAA ကိုကန့်လက်နက်ကိုင်တပ်ဖွဲ့နဲ့ TNLA တအောင်းပလောင်လူမျိုးရေးတပ်မတော်ရခိုင်လက်နက်ကိုင်အဖွဲ့ AA တို့နဲ့မြမအစိုးရတပ်တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာကြောင့်အပြန်အလှန်ပစ်ခတ်မှုတွေအတွင်းတရုတ်နယ်စပ်ဘက်ခြမ်းကိုကြီးစံတချို့ကျရောက်ခဲ့ရာကတရုတ်နိုင်ငံသားတဦးထိမှန်ခဲ့တာပါ။ဒါကြောင့်လဲနယ်စပ်ဒေသမှာစစ်ပွားရေးအရအကျိုးများစရာတွေရှိနေတဲ့အတွက်တရုတ်နိုင်ငံဟာပုံစံသစ်နဲ့ချင်းကပ်လာပုံရတယ်လို့စန့်စစ်သူတွေခန့်မှန်းနေကြပါတယ်။တရုတ်အစိုးရကတော့နယ်စပ်မတည်ငြိမ်မှုတွေနဲ့ပတ်သက်လို့သူစစ်တပ်ကိုတက်လှမ်းထားပြီးနယ်စပ်မှာအမြန်ဆုံးပြန်လည်တည်ငြိမ်လာအောင်တိုက်ပွဲတွေချက်ချင်းရပ်ဆိုင်ကြဖို့တောင်းဆိုတဲ့အကြောင်းတနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကန်ဆောင်ကပြောဆိုခဲ့ပါတယ်
။我们强烈希望冲突的双方保持克制，立即停止有关的军事行动。
ပြည်ပခါမှာပါဝင်ပတ်သက်သူတွေအလုံးစုံအနေနဲ့အခြေအနေကိုထိန်းသိမ်းပြီးစီးရေးဆောင်ရွက်ချက်တွေကိုရပ်ဆဲကြဖို့အခြေအနေတွေကြောပြန်ဖြစ်လာမယ့်အရေးကိုရှောင်လွှဲကြပြီးနယ်စပ်ဒေသမှာအမြန်ဆုံးပြန်ပြီးငြိမ်းချမ်းလာစေဖို့အတွက်ဆောင်ရွက်ကြလိမ့်မယ်လို့ကျွန်တော်အနေနဲ့ခက်ခဲမှမှမျှော်လင့်ထားပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံကဆန္ဒရှိနေတဲ့အတိုင်းမြန်မာပြည်ရဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်အနေနဲ့အရေးပါတဲ့ခန့်ခန့်သားကနေထဲထဲဝင်ဝင်ဆက်ပြီးတော့ဆောင်ရွက်ပေးဖို့ဆန္ဒရှိပါတယ်။
အရင်တုန်းကတော့သူများပြည်တွင်းရေးဝင်မဆွတ်ဘူးဆိုတဲ့မူကိုတရုတ်ကလက်ကင်ထားခဲ့တာဖြစ်ပေမဲ့ဒီနှစ်စပိုင်းကမြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်တွင်တရုတ်သမ္မတရှီဂျင်းပင်ကမြန်မာနိုင်ငံရဲ့အမျိုးသားရင်ကြားစစ်ရေးကြိုးပမ်းမှုတွေကိုထောက်ခံကြောင်းပြောကြားခဲ့တယ်လို့ဩဂတ်လနောက်ပိုင်းမှာကျင်းပခဲ့တဲ့27ရာစုပင်လုံညီလာခံကြီးကိုတက်ရောက်ကြဖို့ရာသက်ဆိုင်သူနှစ်ဖက်စလုံးကိုတွန်းအားပေးဖို့အတွက်တန်နမန်တဦးကိုလည်းတရုတ်နိုင်ငံကဆေးလွတ်ခဲ့တာဖြစ်ပါတယ်ဒုတိယအကြိမ်ညီလာခံကိုတော့ဖေဖော်ဝါရီမှာကျင်းပဖို့စီစဉ်ထားပြီးဒီညီလာခံမတိုင်ခင်နှစ်ဖက်အုပ်စုတွေကြားအပြစ်ခတ်ရစဲရေးသဘောတူညီချက်ရရှိနိုင်မယ်ဆိုတဲ့မျှော်လင့်ချက်တွေဟာအခုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မလို့မှေးမိန်ခဲ့ရပါတယ်မြန်မာအစိုးရကတော့6လတကြိမ်ညီညာရေးဆွေးနွေးပွဲတွေကျင်းပပြီးတော့2020ပြည့်နှစ်နောက်ဆုံးထားနိုင်ငံတော်ဝန်မှာစစ်မှန်တဲ့ညီညာရေးကိုရရှိနိုင်ရမယ်လို့ရည်မှန်းထားတာပါဒါအပြင်အခုလိုတရုတ်မြန်မာနယ်စပ်တစ်လျှောက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ရခိုင်ပြည်နယ်ရင်းကပြည်ပခန့်တွေကြောင့်အစိုးရအသစ်လက်ထက်ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးမေးခွန်းတွေလည်းထုတ်လာနေကြတာဖြစ်ပါတယ်။ကျွမ်းကျင်သူတချို့ကတော့စစ်ဆက်ဆွေးနွေးရေးစပွဲစီပြန်သွားနိုင်ကြဖို့စစ်တပ်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုပို့ပြီးတော့ဂျောင်းဝင်စစ်ဆက်တွန်းအားပေးသွားဖို့အတွက်ခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေကိုတရုတ်ကလှုပ်ဆောင်လာနိုင်တယ်လို့သုံးသပ်ကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Stamson Center သုတေသနဌာနကတရုတ်သုတေသီ Yun Sun က
I know there are a lot of Burmese who hold China responsible 年轻人龙岩镇奥面目马奥面目给啥哈第二年干嘛大文系列路面内的苗苗系列的苗苗那个大瑞西部路巴的他被没来别的那个各千路各干路瓦路路大人大人的是干嘛表的给啥吧第二月古尼爸爸妈爸爸第二年苗苗不好苏亚也老本该没人的不得路没见那家吧不比人那个也一千里包第二也没见那车队谁带没家没人心里吧的
မြန်မာအရေးမှာတရုတ်နိုင်ငံကဘယ်လိုပုံစံနဲ့ချင့်ကပ်မလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးပါဘူး။အင်တာနက်အသုံးပြုသူတွေကြားမှာတော့တိုင်းရင်းသားအဖွဲ့တွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပိုရအောင်ကူညီလှုပ်ဆောင်တာဒါမှမဟုတ်မြန်မာစစ်တပ်ကိုတိုက်လေရင်တွေအပါအဝင်စစ်ပစ္စည်းတွေရောင်းချဖို့တွေလို့အမျိုးမျိုးအကြံပြုချက်တွေပေးနေတာကိုလည်းတွေ့ရပါတယ်။Ms. Yun Sangaro.
So I would say that the Chinese position on playing a constructive role in the peace process has been a consistent position. So there's very little change.The change what we see under the NLD government.
ညီညာရေးလုပ်ငန်းစဉ်မှာအပြုသဘောဆောင်တဲ့အခမ်းကဏ္ဍမှာရှိနေတဲ့တရုတ်နိုင်ငံရဲ့ရည်တည်ချက်ကတော့တသမတ်ထဲရှိနေတယ်လို့ပဲပြောရပါလိမ့်မယ်။အပြောင်းအလဲကမဆိုးဆလောက်ပဲရှိပါတယ်။ဒါပေမဲ့လည်း NLD အစိုးရလက်ထက်မှာကျမတို့တွေ့လာရတဲ့အပြောင်းအလဲကတော့တရုတ်နိုင်ငံကပို့ပြီးတော့တက်တက်ကြွကြွပါဝင်လာနေတယ်လို့စိတ်အားထက်သန်မှုရှိလာနေတာပါ။
ဗုဒ္ဓဟူးနေ့ကဒေါအောင်ဆဆုကြည်ဦးဆောင်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးကကြေညာချက်ထုတ်ပြန်ရမှာတော့နိုင်ငံရေးနည်းနဲ့ဆက်ဆက်ဖြည့်ရှင်အဖြစ်ရှာဖို့ကိုတိုက်တွန်းထားပါတယ်ရှင
်။မနနာချန်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဒီရခိုင်ပြည်နယ်ပြည်ပခါနောက်ဆက်တွဲအခြေအနေကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသအတွင်းကရိုဟင်ဂျာမွတ်စလင်အများပြားဟာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကိုနေဆက်ဖြတ်ကျော်ထွက်ပြေးတိမ်းရှောင်ကြပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးစိုးရိမ်ပူပန်ဖြစ်ရကြောင်းဘင်္ဂလားဒေ့ရှ်အစိုးရကဒါခါမှရှိတဲ့မြန်မာတန်အမတ်ကြီးကိုဆင့်ခေါ်လိုက်ပြီးအခုအချိန်မှာလှုပ်ပေးနိုင်တာကတော့ဒုက္ခသည်တွေကိုအကာအကွယ်ပေးဖို့နဲ့အကူအညီပေးရတာဖြစ်တယ်လို့နိုင်ငံနေဆက်မြို့မှာရောက်ရှိနေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံတာဝန်ရှိသူတွေကလည်းပြောပါတယ်။အကြောင်းစုံကိုဦးဆန်မှုတွေကပြောပြပေးပါမယ်ရှင်။
အောက်တိုဘာလ9ရက်နေ့ရခိုင်ပြည်နယ်ဘူးတီတောင်နယ်မောင်တော်မြို့တွေမှာနေကြားဆောင်ရဲတပ်ဖွဲ့ကိုအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားခဲ့ပြီးတဲ့နောက်အစိုးရကနေမြေရှင်းလင်းရေးဆောင်ရွက်ချိန်မှာယာနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြောင်းအနောက်နိုင်ငံတွေလူခွင့်ရေးအုပ်စုတွေအပြင်ကုလသမဂ္ဂကစိုးရိမ်မကင်ဖြစ်တဲ့ကြောင်းထုတ်ဖော်ပြောဆိုနေချိန်မှာပဲဘင်္ဂလားဒေ့ရှ်အစိုးရကလည်းဒက်ကာမှာရှိတဲ့မြန်မာတမန်ကြီးဦးမျိုးမြင့်တန်းကိုဗိုလ်ထုနေမှာဆင့်ခေါ်ပြီးတော့မြန်မာအစိုးရထံဒီကိစ္စနဲ့ပတ်သက်ပြီးတော့အတိအပေးပြောကြားလိုက်ပါတယ်ဦးမျိုးမြင့်တန်းကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နှစ်နိုင်ငံဆိုင်ရာကောင်စစ်ဝင်ရုံးရဲ့အတွင်းဝင်ကမ်ရူအရှမ်ကနိုင်ငံသားကြီးဝန်ကြီးဌာနမှာခေါ်ယူတွေ့ဆုံပြီးတော့မြန်မာအစိုးရထံအမှားစကားရေးသားထားတဲ့စာကိုပေးအပ်လိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းမြန်မာအစိုးရလက်နက်ကိုင်တပ်ဖွဲ့တွေကဆက်လက်ပြီးတော့ဆောင်ရွက်နေတဲ့စစ်ဆင်ရေးတွေကြောင့်ဖြစ်ပေါ်လာနေတဲ့ကြောက်မဲ့ဖွယ်အကျိုးဆက်တွေယိုယွင်းနေတဲ့နယ်မြေအခြေအနေတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရကအလွန်စိုးရိမ်မှုဖြစ်ရတဲ့အကြောင်းတွေ့ဆုံမှုအတွင်းဘင်္ဂလားဒေ့ရှ်အတွင်းဝင်ကပြောကြားခဲ့ပါတယ်။လူသားချင်းစာနာမှုအထောက်အကူရရှိစေဖို့အတွက်စိုးရိမ်တကြီးနဲ့ထွက်ပြေးလာကြတဲ့လူတွေဟာနေဆက်တစ်ချောင်းမှာနေထိုင်စရာနဲ့ကာဝယ်ဆောင်ရှောက်မှုတွေပေးဖို့အတွက်တောင်းခံနေကြတဲ့အကြောင်းမြန်မာတပ်မတ်ကြီးကိုဘင်္ဂလားဒေ့ရှ်အတွင်းဝင်ကပြောပြပါတယ်။ကလေးတွေအမျိုးသမီးတွေတက်ကြီးရွယ်အိုတွေအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုနေဆက်ဖြတ်ပြီးတော့ဝင်ရောက်လာဖို့ကြိုးစားနေကြသူတွေထပ်ပြီးတော့မဝင်ရောက်နိုင်အောင်ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ဖွဲ့တွေကဟန်တားနေကြရပါတယ်။ရခိုင်ပြည်နယ်အတွင်းကလူတွေဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကိုမဝင်ရောက်နိုင်အောင်ဟန်တားဖို့အတွက်နေဆက်ဒေသကိုတည်ရခံပြေးအောင်ကာကွယ်ရေးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ကြိုးပမ်းမှုကိုမြန်မာနိုင်ငံအနေနဲ့အကူအညီပေးဖို့နိုင်ငံသားရေးဝန်ကြီးဌာနအတွင်းဝန်ကတောင်းဆိုလိုက်ပါတယ်။တစ်ချက်တည်းမှာပဲမြန်မာနိုင်ငံအတွင်းမှာဖြစ်ပွားနေတဲ့အရေးခင်းတဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဆွဲထက်ရေးသားပြောဆိုနေတဲ့မီဒီယာတွေကိုလည်းကန့်ကွက်တဲ့အကြောင်းပြောပါတယ်။မြန်မာတမန်ကြီးကတော့မြန်မာအစိုးရရဲ့တည်ဝင်ရည်တည်ချက်ကိုထပ်မံပြောဆိုခဲ့ပြီးသူ့အနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့သဘောထားကိုမြန်မာအစိုးရထံတင်ပြပေးမှဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်ကော့ဆက်ပဇားမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့လက်အောက်ခံအဖွဲ့ခွဲအကြီးအကဲဂျွန်မက်ကစ်စကရော
So it's up to the government of Bangladesh to put pressure on the government of Myanmar to return the situation to normal so that the
ဂျာကင်ကဝင်ရောက်လာတဲ့ရိုဟင်ဂျာတွေဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိနေရပြန်နိုင်ဖို့အတွက်အခြေအနေမူလအနေအထားတိုင်းပြန်ရောက်အောင်မြန်မာအစိုးရဘော်ဖီအားပေးတောင်းဆိုတဲ့ကိစ္စကတော့ဘင်္ဂလားဒေ့ရှ်အစိုးရရဲ့သဘောပါပဲဒါပေမဲ့အခုချိန်မှာလုံနေတာကတော့ဒီလူတွေကိုအကူအညီပေးဖို့နဲ့အကာအကွယ်ပေးဖို့ပဲဖြစ်ပါတယ
်။ Cox's ပဇာမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့လက်အောက်ခံအဖွဲ့ရုံးခွဲအကြီးအကဲပြောဆိုသွားတာဖြစ်ပါတယ်။သူကဆက်ပြီးတော့လဲ
We're not saying forever because even the Rohingyas who are newly arriving here say themselves
အများအတွက်ကျွန်တော်တို့မပြောပါဘူး။ဘာကြောင့်လဲဆိုတော့အခုရောက်လာတဲ့ရိုဟင်ဂျာတွေပြောကတော့အခြေအနေငြင်းငြိမ်းရင်သူတို့ပြန်နေတယ်သူတို့အိမ်ပြန်မယ်သူတို့အိမ်တွေဘာဖြစ်ကုန်သလဲဆိုတာမြင်နေတယ်သူတို့ရဲ့ဆွေမျိုးမိတ်ဆွေတွေကွဲကုန်ကြသူတွေဘာတွေဖြစ်ကုန်ကြသလဲဆိုတာသူတို့သိနေတယ်အဲ့ဒီတော့သူတို့ဒီမှာအကြာကြီးမနေလိုကြဘူးလို့ပြောပါတယ်
မြန်မာနိုင်ငံရဲ့အနောက်ဘက်ခြမ်းမှာဖြစ်ပေါ်နေတဲ့ပြည်ပခါကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြသူစုစုပေါင်း 3,000 လောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။မကြခင်ကဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းတေဆုံးသူဥယျာဉ်80ကျော်ရှိတယ်လို့လည်းလူခွင့်ရေးအဖွဲ့တွေကပြောဆိုကြပါတယ်ခင်ဗျာ။
ဥစမိုးဝေတင်ပြခဲ့တာပါရှင်အခုတော့ဒီအမေရိကန်ပြည်ထောင်စုမှကျေးဇူးတော်နဲ့ဆင်နွှဲတဲ့အကြောင်းကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုမှနှစ်စဉ်နိုဝင်ဘာလသတ္တရအပတ်မှာကျေးဇူးတော်နဲ့ကိုဆင်နွှဲကြပါတယ်ကျေးဇူးတော်နဲ့ကိုအားလိုက်ရဲ့ဖြစ်လက်သတ်မှတ်ထားကြတာကြောင့်မိသားစုတွေပေါင်းသင်းမိတ်ဆွေတွေနဲ့လူမှုအဖွဲ့အစည်းတွေကစုပေါင်းပြီးတော့ဒီညစာစားပွဲတွေနဲ့ပျော်ပွဲရွှင်ပွဲတွေကျင်းပကြပါတယ်ဒီနေ့ကြာရောက်တဲ့ကျေးဇူးတော်နဲ့မှာတော့အမေရိကန်သမ္မတဘရက်အိုဘားမားမိသားစုပါဝင်အမေရိကန်ရောက်မြန်မာတွေဘလို့ကျင်းပကြတယ်လဲဆိုတာကိုဆက်ပြီးပြောပြပေးပါမယ်ရှင်နှစ်စဉ်နိုဝင်ဘာ24ရက်နေ့မှာကြာရောက်တဲ့ဂျေဇူးတော်နေ့ရောက်တိုင်းတန်းနဲ့ချီတဲ့အမေရိကန်မိသားစုတွေမိတ်ဆွေတငယ်ချင်းတွေကဂျေဇူးတော်နေ့ကိုချီးမွမ်းတဲ့ပွဲတော်တွေကျင်းပပြုလုပ်ကြပါတယ်ဂျေဇူးတော်နေ့ကြာရောက်တဲ့အခါတိုင်းလဲအမေရိကန်သမ္မတကဂျေဇူးတော်နေ့အထိမ်းအမှတ်အဖြစ်နဲ့အိမ်ဖြူတော်မှာမိန့်ခွန်းပြောကြားပြီးကျက်စင်တကောင်ကိုလည်းဘေးမဲ့လွတ်ပြေးလေးရှိပါတယ်ဒီနှစ်ကြာရောက်တဲ့ဂျေဇူးတော်နေ့မှာတော့အမေရိကန်သမ္မတဘရက်အိုဘားမားကအဖြူရောင်ကျက်စင်တကောင်ကိုဘေးမဲ့လွတ်ပြေးခဲ့တယ်လို့အမေရိကန်တွေဂျေဇူးတော်နေ့ဆင်နွှဲရတဲ့အနှစ်သာရကိုအခုလိုပြောပါတယ်
Thanksgiving is also a reminder of the source of our national strength, that out of many we are one, that we're bound not by any one race or religion, but rather by an adherence to common
creed. ကျေးဇူးတော်နေ့ဟာကျွန်တော်တို့နိုင်ငံရဲ့စီလုံးမှုခွန်အားဘလောက်တီးမားသလဲဆိုတာကိုလည်းပြန်သတိရစေပါတယ်။လူမျိုးပေါင်းစုံမှီတင်းနေထိုင်ပေမဲ့တစည်းတလုံးနဲ့ရက်တည်တဲ့ဘယ်လူမျိုးဘယ်ကုကွယ်တဲ့ဘာသာတစ်မျိုးတည်းကမှစိုးမိုးထားတာမဟုတ်ပဲလူတိုင်းဟာမွေးရပါအခွင့်အရေးရှိတယ်ဆိုတာကိုလက်ခံထားတာဖြစ်ပါတယ်။မတူကွဲပြားတာတွေကိုလက်ခံပြီးလူအဖွဲ့အစည်းကိုစူးစမ်းတိဆောက်ရတာဟာမလွယ်ကူလှပါဘူး။ဒါပေမဲ့အရေးကြီးတာကစူးစမ်းရမယ်ဆိုတာကိုသဘောပေါက်ဖို့ဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံသားတွေဟာတူဦးအပေါ်တူဦးစေတနာမြတ်တာထားရတယ်လို့စောင့်လဲစောင့်ရှောက်ကြပါတယ်
။အခုလိုဂျေဇူးတော်နေ့ကိုချီးမွမ်းကျင်းပကြတဲ့အထက်မှာအမေရိကန်မှာရောက်တဲ့မြန်မာတွေလည်းပါဝင်ပါတယ်။နယူးယောက်ပြည်နယ်ဘတ်ဖလိုမြို့မှာနေထိုင်တဲ့ကချင်တိုင်းရင်းသားဆီယာနော်မိုင်မရန်ကတော့အမေရိကန်ပြည်ထောင်စုမှာကျင်းပတဲ့ကျေးဇူးတော်နေ့ဟာမြန်မာနိုင်ငံကကချင်တိုင်းရင်းသားတွေရဲ့ရိုးရာကောက်သစ်စားပွဲတော်နဲ့ဆင်တူတဲ့အတွက်ဘတ်ဖလိုမြို့မှာနေထိုင်ကြတဲ့ကချင်လူမှုအတိုင်းဝိုင်းတွေကစုပေါင်းပြီးကျေးဇူးတော်နေ့ကိုကျင်းပကြတဲ့အကြောင်းအခုလိုပြောပြပါရယ
်ကချင်လူမျိုးတွေကအခုအများစုခရစ်ယာန်ဘာသာဝင်တွေဖြစ်လာကြတယ်ဒါပေမဲ့သူတို့ခရစ်ယာန်ဘာသာဝင်တွေမဖြစ်လာခင်ကတည်းကရိုးရာနှက်ကိုကွယ်တဲ့ခက်ကတည်းကပဲကောက်သစ်စားပွဲဆိုတဲ့ရိုးရာပွဲတွေရှိတယ်ကောက်လိုင်းရလာပြီးဆိုရင်တရွာလုံးကစူးစားတဲ့နတ်ပူစော်တဲ့နောက်ကျတော့ခရစ်ယာန်ဘာသာဝင်အဖြစ်ကိုကိုယ်ကိုယ်သက်ဝင်ယုံကြည်လာတဲ့အခါကျတော့ Thanksgiving November မှာလှုပ်တာနဲ့ကချင်လူမျိုးတွေရဲ့မီယိုဖလာကောက်တက်စားပွဲလှုပ်တဲ့ October November လမှာလှုပ်တာလည်းကိုက်နေတော့ဒီယဉ်ကျေးမှုနဲ့ဒီဘာသာရေးနဲ့ပြန်ပေါင်းလိုက်တဲ့အခါမှာကျတော့အခုကောက်တက်စားပွဲဆိုတာကိုပုံမှန်လှုပ်ဖြစ်တယ်ပေါ့နော်အဲ့ဒီနေ့ကျရင်ဖျားကိုပြန်ပြီးပေးဆက်တယ်ဆိုတဲ့သဘောအနေနဲ့အကောင်းဆုံးအလှဆုံးကောက်ပဲတီးနာနေအတီးတွေအနာတွေကိုယူလာပြီးတော့အဲမှာဖျားကိုကျေးဇူးတော်ချီးမွမ်းနေပါတော့
ကျေးဇူးတော်နဲ့ကြာရောက်တိုင်းမိသားစုတွေစုပေါင်းရစာစားပွဲကျင်းပတယ်လို့အားလာရဲ့ခီးရှည်ထွက်ကြတဲ့သူတွေလည်းရှိပါတယ်အဲ့ဒီလိုအားလာရဲ့ခီးထွက်ကြတဲ့အထက်မှာကောလိပ်ကျောင်းသူတူဖြစ်တဲ့ဂျက်စီယာတို့ရဲ့မိသားစုလည်းပါပါတယ်အားလာရဲ့ခီးရှည်ထွက်ပြီးကျေးဇူးတော်နဲ့ကိုပင်လယ်ကမ်းခြေမှာစုပေါင်းကျင်းပကြမယ်လို့ဂျက်စီယာကအခုလိုပြောပြပါတယ်
အရင်နဲ့မတူဘူးပေါ့နော်အရင်နှစ်ကဒီပတ်ဝန်းကျင်မှာပဲလောက်ကြရဲဆိုတော့ဒီတစ်ခေါက်ကလောက်ထွက်ပဲဖြစ်သွားအမှတ်တရလည်းဖြစ်သွားအောင်ဆိုပြီးတော့ whole circle liner Mato Beach မှာတော့လောက်ဖို့အစီအစဉ်ရှိရဲ celebrate လောက်ကြမယ်အကုန်လုံးဒီမိသားစုရဲ့မဟုတ်ဘူးအမေရဲ့မိသားစုညီမရဲ့အကုန်လုံးဟိုမှာပေါင်းပြီးတော့အမှတ်တရလည်းဖြစ်သွားအောင်ပေါ့နော်အဲ့လိုမျိုးလုပ်ဖို့အစီအစဉ်ရှိပါတယ်
။အမေရိကန်အများစုကတော့ဒီဂျေဇူးတော်နေ့အားလာရဲ့နေ့မှာရိုးရာစားစရာတွေဖြစ်ကြတဲ့ကျက်စင်ကြီးတွေကိုပေါင်းစားကြတယ်လို့ဗိုလ်စားပဲတွေကစွန်းဥတွေပါဝင်တဲ့အစားအစာတွေကိုချက်စားကြပြီးဆင်နွှဲလေးရှိပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com voa.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာနေခင်ပါရှင် VOA မြန်မာပိုင်းကြာတာပတင်းနဲ့မနေ့6နိုင်ကနေ9နိုင်ထိအစည်းအဝေးကိုလိုင်းဒိုမီတာ30 40 50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာယူဝဲအစည်းအဝေးမှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းအင်္ဂလိပ်စာသင်ခန်းစာဦးကျော်စင်တာရဲ့မြန်မာရေးသုံးသပ်ချက်နဲ့တူယုံကြည်ရအစည်းအဝေးအပြင်အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုလည်းနားဆင်ရဖို့ရှိပါတယ်မြန်မာရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
တော်ဆက်ကြည့်ဦးဆောင်တဲ့အစိုးရဘက်ကတက်မတော်နဲ့ဟိုအထိုက်လျောက်ကောင်းမွန်နဲ့ဆက်ဆံရေးရအောင်လုပ်သွားနိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။နောက်ပြီးတော့အဲ့ဒါကလည်းအမှန်ကန်တယ်လို့
ဒီပါသတင်းဌာနတစ်ခုရဲ့မြန်မာပြည်ဆိုင်ရာသတင်းတောက် blogger ဦးရဲနိုင်မှုပြောသွားတာဖြစ်ပါတယ်။အပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါကိုနားဆင်ရပါမယ်။ဦးကျော်စင်သာစူးစီးတင်ပြထားပါတယ်ရှင်။
မြန်မာအပြစ်ခတ်ရဆေးရေးအတွက်တရုတ်အစိုးရရဲ့အခန့်ကဏ္ဍလိုအပ်တယ်ဆိုရဲခေါင်းစဉ်နဲ့တရုတ်ပြည်သူနေစဉ်သတင်းစာတက်ကထုတ်ဝေတဲ့ Global Times အင်္ဂလိပ်သတင်းစာရဲ့ Editor အဘော်ကိုဥစွာတင်ပြလိုပါရယ်မြန်မာမြောက်ပိုင်းတိုက်ပွဲတွေကြောင့်ထောင်နှင်းချီတဲ့လူတွေနေဆက်ဖြတ်ပြီးတရုတ်ဖက်ဝင်လာကြပါရယ်နေဆက်နေတရုတ်တို့ရဲ့လုပ်ငန်းကိန်းငန်းတွေသူတို့ရဲ့ဘဝတွေအတွက်အနှောင့်အယှက်ဖြစ်စေပါရယ်ကမ္ဘာသမိုင်းမှာအစီအလျားဆုံးပြည်တွင်းစစ်တစ်ခုဖြစ်တဲ့မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်တွေကြားဖြစ်ပွားနေတဲ့စစ်ပွဲဟာစစ်မှန်တဲ့အပြစ်ခတ်ရဆေးဘယ်တော့မှမရရှိခဲ့ဘူးပါဘူးဒီစစ်ဟာတရုတ်နယ်စပ်ဒေသဖွံ့ဖြိုးရေးအထူးသဖြင့်အခုခါဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာစီးပွားရေးဇင်းကြံတခါတရုတ်တို့ကစပ်ပြီးလှုပ်ဆောင်နေတဲ့ One Belt One Road လို့ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းတွေကိုထိခိုက်စေပါတယ်မြန်မာစစ်တပ်ဟာတိုင်းဒေသလက်နက်ကိုင်တွေကိုနိုင်တဲ့စီရင်လုပ်မနေဘဲဒေါအောင်ဆန်းစုကြည် NLD အစိုးရရဲ့ညီညာရေးကြိုးပမ်းမှုမှာတက်တက်ကြွကြွပါဝင်လှုပ်ဆောင်ဖို့လိုအပ်ပါတယ်တိုင်းဒေသလက်နက်ကိုင်တွေကလည်းစစ်ရေးစံတမန်ရေးအခွင့်အာဏာတွေလိုလက်တွေ့မကျတာတွေကိုစွန့်ထွက်လိုက်ဖို့လိုအပ်ပါတယ်ငင်းငင်းရေးဖြစ်စဉ်မှာပူပေါင်းဆောင်ရွက်မှသာလျှင်တိုင်းရင်းသားတို့ရဲ့ဖွံ့ဖြိုးတိုးတက်ရေးကိုအမှန်တကယ်ရရှိနိုင်ကြမှာဖြစ်ပါတယ်။တိုင်းရင်းသားအင်အားစုတို့ဟာဒီအရေးမှာတရုတ်ကကြားဝင်ပြီးမြန်မာစစ်ဘက်ကိုဖိအားပေးဖို့ကြိုးပမ်းနေကြတာတွေ့ရပါတယ်။ဒါအခြေအနေကိုပုံမိုဆုတ်ထွေးစေပြီးတော့အန္တရာယ်ကြီးမားတဲ့လုပ်ရဖြစ်ပါတယ်။တရုတ်ကဒီလိုမျိုးမလုပ်လိုပါဘူး။ပြဿနာပြည်လည်ရေးအတွက်ဘက်ပေါင်းဇုံကတော့ဒီနေရာမှာတရုတ်လိုတတိယအင်အားစုတစ်ခုကပါဝင်စေချင်တယ်ဆိုရင်တော့တရုတ်ကအင်းကြီးချင်းနိုင်ငံတစ်ခုအနေနဲ့ဒီကိစ္စမှာဩဇာလွှမ်းမိုးနိုင်တဲ့အနေအထားရှိပါတယ်။ဒီအရေးမှာဘယ်ဘက်ကမှမလိုက်တဲ့တရုတ်ရဲ့ဝင်ရောက်ဖြန့်ဖြန့်မှုကိုဘယ်ပေါင်းစုံကလက်ခံနိုင်ကြမှာဖြစ်ပါတယ်။ဒါဟာတရုတ်အတွက်လည်းနေစွန်နေပြားဒေသတွေငင်းကြမ်းရေးဖွံ့ဖြိုးရေးအတွက်အရေးပါတဲ့လှုပ်ဆောင်ချက်တွေဖြစ်လိမ့်မယ်လို့ရည်သားထားပါတယ်ခင်ဗျာ။မြန်မာလူထုငင်းကြမ်းရေးမျှော်လင့်ချက်ဆုံဆုံလာခြင်းဆိုတဲ့ခေါင်းစဉ်နဲ့ Paul Bridges နဲ့ Lawa Yang တို့ရည်သားထားတဲ့ဆောင်းပါးကို Time Magazine ကထုတ်လုပ်ပြီးအကြီးဆုံးတင်ပြလိုပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေဟာ NLD အစိုးရအတွက်ကြီးမားတဲ့စင်ကုန်မှုတရားဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရကာကွယ်ရေးပြည်ထောင်ရေးနေဆက်ရေးရာတွေကိုချုပ်ကန့်ထားတဲ့စစ်တပ်နဲ့တိုင်းရင်းသားတွေကြားယုံကြည်မှုရရှိစေပြီးညီညာရေးဆွေးနွေးပွဲကို NLD ကဘယ်လိုလုပ်နိုင်မလဲ။လွန်ခဲ့တဲ့နှစ်လကမျှော်လင့်ချက်တွေသိပ်မြင်မခဲ့ပေမဲ့တက်မတော်ဟာနိုင်ငံရေးနဲ့စာနာမှုဆိုင်ရာပြဿနာတွေကိုထက်မတွက်ပဲသူ့ရဲ့ကိုယ်ပိုင်မူဝါဒကိုပြန်လည်ကျဉ်းသုံးလာနေတာဖြစ်ပါတယ်။NLD ကိုမဲ့ပေးခဲ့တဲ့တိုင်းရင်းသားတွေအတွက်ဝေခွဲမရဖြစ်စရာတွေများပြားလာပါတယ် NLD အနေနဲ့သိနှောင့်မကြသေးပါဘူးငញ្ញံရေးဖြစ်စဉ်အပေါ်အာဏာအပြည့်အဝနဲ့အပူတပြင်းအသက်သွင်းလှုပ်ဆောင်ဖို့လိုအပ်နေပါတယ်အခုအခါမှာတော့ NLD အစိုးရဟာစစ်တပ်ရဲ့ထိုးစစ်ချက်ထွင်မှုနဲ့ပတ်သက်ပြီးတစုံတရာမဝေဖန်ပဲစစ်တပ်နဲ့ဆက်ဆံရေးတိစောက်ဖို့လုပ်နေသလိုတကယ်လည်းငញ្ញံရေးဆွေးနွေးပွဲတွေကိုအားပေးနေတာပါသာသဖြင့်ဤသာထားပါခင်ဗျာခုနောက်ဆုံးမြန်မာနိုင်ငံမှာပြဿနာတရားမီးဆွဲလောင်ကျွမ်းခြင်းဆိုတဲ့ကောင်းစဉ်နဲ့ Washington Post သတင်းစာရဲ့ကောင်းကြီးပေါ်မှာရေးသားထားတာကိုအကြင်ယုံတင်ပြလိုပါရယ်မြန်မာပြည်အနောက်မြောက်ရခိုင်ဒေသမှာရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ကမီးရှို့နှိပ်ကွပ်နေတဲ့ကိစ္စကိုဒေါအောင်ဆန်းစုကြည်ကဝင်ရောက်ပြီးအပြည့်အဝစုံစမ်းစစ်ဆေးတင်တယ်ထင်းထင်းနေပါတယ်အောက်တိုဘာလ4ရက်နေ့ကရိုဟင်ဂျာစစ်သွေးကြွတွေဝင်တိုက်လို့ရဲဝန်နှံ9ဦးနဲ့တောင်းကျမ်းသူ10ဦးသေဆုံးခဲ့ပါတယ်အဲဒီနောက်လွတ်လပ်တဲ့သတင်းသမားတွေလူခွင့်ရေးသမားတွေကိုအဲ့ဒီဒေသကိုသွားခွင့်အစိုးရကပိတ်ပင်ထားပါတယ်။ဒီချိန်မှာစစ်တပ်ကဝင်ရောက်သွားပြီးလူခွင့်ရေးချိုးဖောက်မှုတွေဇက်တိုက်ဖြစ်ပေါ်နေတဲ့ဆွဲသတင်းတွေပေါ်ထွက်လာပါတယ်။ဒီရိုဟင်ဂျာမွတ်စလင်တို့ရဲ့ဒုက္ခဟာဒေါအောင်ဆန်းစုကြည်အနေနဲ့မမြင်နိုင်တဲ့ blind spot ဖြစ်နေပါတယ်။ Kofi Annan ကော်မရှင်ဖွဲ့ပေးထားရင်လည်းမလုံလောက်ပါဘူး။ဒီပြဿနာကိုအပြေအဝစုံစမ်းစစ်ဆေးပြီးဒီနေရာကိုနိုင်ငံတကာအဖွဲ့တွေသတင်းသမားတွေလွတ်လပ်စွာသွားလာခွင့်ဖွင့်ပေးသင့်တယ်လို့យေတာထားပါခင်ဗျာ။
ကမ္ဘာမီဒီယာထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြရတာပါရှင်။အခုတော့အင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီ။ဒေါ်လာလာသန်းစီစဉ်တင်ဆက်ထားပါတယ်ရှင်။
Like turkeys voting for early Christmas.
ဖြစ်ပါလေ။စာလုံးပေါင်းက L-I-K-E like ကတူရာ T-U-R-K-E-Y-S turkeys ကကျက်စင်တွေ V-O-T-I-N-G voting ကမဲပေးတာထောက်ခံတာ F-O-R for ကအတွေ့E-A-R-L-Y early ga sora C-H-R-I-S-T-M-A-S Christmas ga Christmas pwero suro Sikwai kunye daya idewe ga ro Jisinwe ga Christmas sozo java zilu Sutao ni jare, mepe ni jare, Santa pyu ni jara ne Du ni de sura bave Jisin dare go Thanksgiving jizuro ni ne Christmas ma Akaun lai paun sa jara Rose lo sa jara လေရှိလေတော့ကျစင်ဘေးကခရစ်စမတ်စောစောကြပါစေလို့ဆုတောင်းလို့ဖြစ်နေတယ်ဆိုရင် EDM ဆိုရဲသူ့ဝိုက်ဒီဘေးကတော့ကို့ဘဝဆုံးရှုံးရလေအောင်ကိုယ်တိုင်ကမြ мян ဖြစ်ပါစေလို့ဆုတောင်းတာနဲ့တူတယ်လို့အဒီဘေးရပါတယ်တနည်းတော့ကို့ဘဝပစ္စည်းအားပစ္စည်းကြောင့်ဥတီနေတဲ့အခြေအနေကိုကိုကလက်ခံနေတာလည်းဖြစ်ပါတယ်ကျမတို့မြန်မာမှာတော့ကို့ကျမစိုးကိုဖန်တီးတာကိုတည်တွင်ကိုတူးလာလို့အနည်းဆက်ဆုံးရှိတယ်လို့ဆိုရမှာပါဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကတော့
If you guys keep drinking and gambling it'll be like turkeys voting for early Christmas
ကိုလူတို့အရက်တော့လောင်းကစားတာဆက်ပြီးလုံနေကြမယ်ဆိုရင်တော့ကိုကျမစိုးကိုဖန်တီးနေကြတာနဲ့တူတယ်လို့ဒေဗေရပါတယ်George Groby de Umago, now to count Nasin Chichao.
If you guys keep drinking and gambling, it'll be like turkeys voting for early Christmas.
Kobowa, Song Shong Yali Aung, Kodanga, Mimian Pipazi Lu, Sudana, Denido, Kobowa, Piesia, Piesijan, Udi Nide Chinigo, Goga, Lekan Nidalgo, Yinyon Pyojin, Belu Pyomle.
Like turkeys voting for early Christmas.
Lu Pyolu Yavari. အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်စီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါရှင်အခုဆက်လက်ပြီးတော့ဦးကျော်စင်သာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ NLD ပေါ်ပြပအမြင်နဲ့လက်တွေ့အပိုင်းနှစ်ကိုတင်ပြပေးပါမယ်NLD အစိုးရဟာစစ်တပ်နဲ့ဆက်ဆံရေးမပြတ်ရွံ့ရအောင်ပေးဆက်ရတာတွေဟာဒီမိုကရေစီရေးအတွက်ဘလို့ထိခိုက်မှုတွေရှိနေတယ်လဲရခိုင်ပြည်ထနာကို NLD အစိုးရကင်တွယ်မှုအပေါ်ပြည်တွင်းနဲ့ပြည်ပအမြင်ကွဲလွဲမှုစတာတွေကိုရန်ကုန်သတင်းစာတင်နန်းကြောင်းညွှန်ကြားရေးမှူးဦးရဲနိုင်မှုပြည်ပသတင်းဌာနတစ်ခုရဲ့မြန်မာပြည်ဆိုင်ရာသတင်းတောက်ဘလော့ဂါဦးရဲနိုင်မှုတို့နဲ့ဦးကျော်စန်သာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်နိုင်ပါပြီရှင်
နိုင်ငံတကာမီဒီယာတွေထဲမှာဒေါန်ဆန်းစုကြည်အစိုးရကိုအမှတ်ပေးတဲ့ကိစ္စတစ်ခုကတက်မတော်နဲ့ဆက်ဆံရေးမပြတ်အောင်ထိန်းသိမ်းထားနိုင်တယ်ဆိုတဲ့အချက်လည်းပဲအကောင်းမြင်ပြီးတော့ပြောကြပါတယ်ဆိုတော့တက်မတော်နဲ့ဆက်ဆံရေးမပြတ်အောင်ထိန်းသိမ်းထားနိုင်တာတော့ဟုတ်ပြီအဲ့တော့အဲ့ဒီအတွက်ဘလောက်ထိပေးဆက်နေရသလဲဆိုတာကိုကြည့်မယ်ဆိုရင်လည်းပဲတော်တော်လေးအရေးကြီးမှကိစ္စထင်ပါတယ်အဲ့ဒီတက်မတော်ကျင်းနဲ့အောင်ဖွဲ့စည်းပုံဥပဒေအရနိုင်ငံရေးအခွင့်အာဏာတွေအများကြီးပေးထားရတာတွေကဘလောက်ထိအတားအဆီးဖြစ်နေပါလဲကိုရင်းနဲ့မျိုး
ဒီကောပဲအဖြေတွေမထွက်ခင်အချိန်ကဟိုကျွန်တော်တို့စိုးရင်ပူပန်လာတဲ့အစာရင်တော့အခုဒေါက်ဆတ်စကြီးဦးဆောင်တဲ့အစိုးရဖွဲ့ကတက်မတော်နဲ့ဟိုအထိုက်လျောက်ကောင်းမွန်တဲ့ဆက်ဆံရေးရအောင်လုပ်သွားနိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။နောက်ပြီးတော့အဲ့ဒါကလည်းမှန်ကန်တယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့လက်ခံသည့်ပြည်စေမလက်ခံသည့်ပြည်စေတက်မတော်ရဲ့ထန်ကန်တာကဒီနိုင်ငံတော်ပုံပြိုးရေးနဲ့ငြိမ်းချမ်းရေးကိစ္စမှာရေးပါတဲ့နေရာရှိနေလို့ပါပဲ။အဲ့တော့ဒေါက်ဆန်းစုကြည်ကိုယ်တိုင်ကလည်းသတိထားပြီးတော့ဒါကိုဆက်ဆံသွားတယ်ဒီအတွက်တော့အထိုက်လျောက်ဟိုပေးဆက်ရတာမျိုးတွေရှိနိုင်ပါတယ်ဥပမာအဖြစ်ရုပ်တော်ပွဲပတိုင်းမီမှာဒီမျိုးတော်ဒီမိုစီဖွဲ့ချုပ်ကနေပြောလာခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အခုရုပ်တော်ပွဲပြီးကာလမှာနည်းနည်းလေးဒါကိုဟိုဟိုထိပ်ပိုင်းဥစားပေးနေရမှာမထည့်တဲ့ကိစ္စမျိုးတွေရှိပါတယ်ဒါပေမဲ့တစ်ဖက်ကလည်းပြန်ပြောမယ်ဆိုရင်ငြိမ်းချမ်းရေးလုပ်ငန်းဖြစ်စဉ်မှာတက်မတော်နဲ့အထိုက်လျောက် ဆက်ဆံမှုကကောင်းမွန်တဲ့အတွက်ဟိုဆက်ပြီးတော့အရှိမသွားနိုင်တဲ့အနေအထားမျိုးတွေကတော့ရှိပါတယ်ကျွန်တော်ကတော့ဟိုမြို့ကပွဲမတိုင်မီကကြိုပြီးတော့စိုးရင်ခဲ့တဲ့လူတယောက်အနေနဲ့ပြောမယ်ဆိုရင်တော့တော့ဆယ်မှာတော်ဆက်စုကြီးဦးဆောင်တဲ့အစိုးရဖွဲ့ကတက်မတော်နဲ့သွားတဲ့အခြေအနေဒီထိုက်လျောက်ကောင်းမွန်တယ်လို့မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုရဲနဲ့မို့ပြောလို့ကျွန်တော်အဲ့ညဉ့်ညံ့ရေးကိစ္စကိုဒီမှာတခွန်းထပ်မေးခြင်းပါတယ်တချို့တိုင်းရင်းသားခေါင်းဆောင်တွေကတော့တက်မတော်ကြောင့်အပြစ်ခတ်ရစေတောင်မှတောင်ငင်းငင်းဖြစ်စဉ်ရှင့်မတူတာဘူးဖြစ်နေတယ်လို့သုံးသပ်ကြပါတယ်။တောင်ဆန်းစုကြီးဟာဒီအရေးမှာတက်မတော်ရဲ့သဘောတူညီချက်မရဘဲနဲ့မမဆစ်ဆက်ပြီးတော့မလုပ်နိုင်ဘူးလို့ဆိုကြပါတယ်။အဲဒီကြတော့ဘယ်လိုပြန်ပြောချင်ပါလဲခင်ဗျာ
။ကျွန်တော်ဟိုသတင်းမီဒီယာလောကကလူဆယ်ယောက်ကိုကျွန်တော်မေးကြည့်ခဲ့တာရှိပါတယ်။အဲ့ဒါကတော့အရင်ဟိုနိုဘမာရွေးကောက်ပွဲမတိုင်မီကငင်းငင်းဖြစ်စဉ်နဲ့နိုမာရွေးကောက်ပွဲတိုင်ပြီးတဲ့နောက်ပိုင်းမှာရွေးကောက်ပွဲဖြစ်စဉ်မော်ဘလိုမြင်လဲဆိုတဲ့အခါမှာသူတို့တဲကအများစုကနိုမာရွေးကောက်ပွဲမှာအမျိုးသားညီမကြီးအဖွဲ့ချုပ်ကနိုင်ပြီးနောက်ပိုင်းမှာငင်းငင်းဖြစ်စဉ်ကနည်းနည်းနောက်ဆုတ်သွားတယ်လို့သူတို့ရဲ့အမြင်ကိုသူတို့ပြောခဲ့တာတွေရှိပါတယ်။ဒါပေမဲ့ဆိုလိုတဲ့သဘောကဟိုနောက်ပိုင်းမှာနည်းနည်းလေးနှေးသွားတယ်နည်းနည်းလေးတန့်သွားတယ်လို့ဆိုလိုတဲ့သဘောပါ။ဒါပေမဲ့အဲဒီမှာပြန်ပြီးတော့ကျွန်တော်ကပြန်ပြီးတော့သုံးသပ်ရမယ်ဆိုတော့27ရာစုပင်လုံကြီးလာကံမှာအဖြေထွက်ခဲ့တာတွေတော့မဟုတ်ပါဘူး။ဒါပေမဲ့အဲ့ဒါက250ကျော်အကြာမှာတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဒီဖွဲ့တွေအားလုံးဟာမျက်နှာစုံညီမှာသူတို့ပြောကျင်တဲ့စံနာတွေသူတို့ရဲ့ခံစားမှုတွေနဲ့သူတို့မျှော်လင့်ချက်တွေကိုထုတ်ပြောပွင့်ရတာကတော့ပရမအူးဆုံးချိန်အဖြစ်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။နောက်ပြီးတော့ကျွန်တော်ကခုနကသတင်းမီဒီယာအဖွဲ့အစည်းတွေကလူဆယ်ယောက်ကိုကျွန်တော်မေးကြည့်ပါတယ်။ရင်းဆိုးရဖွဲ့နဲ့အခုဆိုးရဖွဲ့နဲ့ဒီလက်နက်ကိုင်ဟိုပြိပခနဲ့ငញ្ញိုင်းဖြစ်စဉ်ပေါ်မှာမတူညီတဲ့ဆိုးရနှစ်ဖွဲ့ကြားထဲမှာ intention လို့ခေါ်တဲ့သစ္စာဓာတ်တွေကိုမေးတဲ့အခါမှာတော့သူတို့ကအခုအစိုးရအဖွဲ့ကနှောင့်နှေးမှုရှိတော့လေ intention စိတ်ဆန္ဒအနေနဲ့ရည်ရွယ်ချက်အနေနဲ့တော့ပို့ပြီးတော့ယုံကြည်စိတ်ချပွဲရာရှိတယ်လို့သူတို့ပြောပါတယ်ဗ
ျဟုတ်ကဲ့ကိုစီဟာသွေးသဘောထားလည်းသိကျင်ပါတယ်တက်မတော်နဲ့ဆက်ဆံရေးကောင်းတယ်လို့ပြောကြတဲ့နေရာမှာအဲ့လိုဆက်ဆံရေးကောင်းနေဖို့အတွက် NLD ဘက်ကပြစ်ဆက်ရတာစောစောကပြောသလိုတချို့ကသုံးသပ်ကြတယ်တိုင်းရင်းသားခေါင်းဆောင်တွေပေါ့အထူးသဖြင့်တလောတော့ကကျွန်တော်ဖတ်ရပါတယ်တက်မတော်ရဲ့သဘောတူညီမှုမပါဘဲနဲ့တောင်ဆန်းစုကြီးဟာဒီကိစ္စမှာရှေ့မရွေးနိုင်ဘူးဆိုတာကိုစီဟာသွေးသဘောထားပြောပါအောင်ခင်ဗျာဒီကိစ္စမှာ
โอเคအရင်ဆုံးကျွန်တော်ဟိုပါတော့ဒီတက်တဲ့ဟာဟိုဒီ energy ဆိုအပ်တဲ့အစီအပြေချင်းဟာတော့ဒီရေးပါလဲဆိုရယ်ဖိစာလဲကျွန်တော်အရင်ပြောချင်ပါတယ်ဒါဖြစ်လို့လဲဆိုတော့ကျွန်တော် energy ကကျွန်တော်တို့ဒီလိုမျိုး landslide နိုင်သွားပြီးတော့အစိုးရဖွဲ့နိုင်တဲ့အခြေအနေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေထဲမှာရောကျွန်တော်နိုင်ငံရေးအခြားနိုင်ငံရေးအင်အားစုတွေကြားထဲမှာရောနိုင်ငံတကာတိုင်းဝမ်းမှာရောစိုးရင်ပူပါမှုရှိပါတယ်ဒါဖြစ်လို့လဲဆိုတော့ဒီအရင်ဟာဟိုကျွန်တော်စစ်ဘိုလ်အများဆုံးပါခဲ့တဲ့ဥသန်းရွှေဖွဲ့ခဲ့တယ်လားဥသန်းရွှေထားခဲ့တဲ့ဒီအစိုးရဥသိမ်းစိန်အစိုးရကအဲဒီကျွန်တော်တို့ဒီတက်မတော်အင်အားစုတွေကအလား NLD လိုမျိုးအတိုက်ခံရသူကနိုင်တော့အာနာဆွဲပါမလားအာနာပြန်ပြီးတော့တက်မတော်အနေနဲ့လားတက်ခံရအာနာလက်လွတ်လိုက်ရတဲ့အချိန်မှာတက်မတော်အနေနဲ့တတိမြေအာနာသိမ့်နိုင်လားဆိုတိုးရင်တောင်းစားမှုရှိပါတယ်ဒါဟာအခြေအနေကိုအများကြီးချိန်ချောက်ပါတယ်ဆိုတော့ဒီအစိုးရအစ်အနေနဲ့ဒီတက်မတော်နဲ့ကောင်းကောင်းမွန်မွန်ဆက်ဆံနိုင်မှုဒီအခါကအကြာကြာအထူးသဖြင့်ရန်ကန်တကာအတိုင်းဝိုင်းကောအထူးသဖြင့်ကျွန်တော်တို့အရင်းများတဲ့နိုင်ငံတွေရောအားလုံးသိအေးသွားတယ်ကျွန်တော်တို့ဟိုပါတော့စိတ်တက်တာရသွားပြီးတော့စပြီးအစိုးရတက်ကိုယုံကြည်ဆက်ဆံတဲ့အနေသားမျိုးကဒါအရန်ရေးပါပါတယ်တက်တော့လည်းပြည်လဲခြင်းဒီအဒီအာနာရထားတဲ့ NLD အနေနဲ့အာနာရရှိမှုကိုဆက်လက်ပြီးတော့ထိန်းသွားနိုင်တယ်လို့ယုံကြည်မှုဖြစ်စေတယ်ဒါအရန်ရေးပါတဲ့အချက်ပါဒါကြောင့်ဒေါ်ဆန်းစုကြည်ရဲ့ကျွန်တော်တို့တက်တော့လည်းအချင်းပြေအောင်ဆက်နိုင်သူတွေကြိုးစားတယ်လို့ကျွန်တော်မြင်ပါတယ်နောက်တစ်ချက်ကတော့
တိုင်းသားတွေနဲ့ဆက်ဆံရေးရှင်းပြဘူးဆိုတာဟုတ်ကဲ့
ကျွန်တော်နားလည်တာကတော့ဟိုပါတော့ဒီတော်ဆန်းစုကြည်ကသူလှုပ်ချင်တာတွေအားလုံးကိုအလားတက်မတော်ကိုကြော်ပြီးမလုပ်နိုင်ဘူးဒီတိုင်းရင်းသားတွေနဲ့ဒီငင်းကြဲဆွေးနွေးတဲ့အပိုင်းမှာအလားဟိုတက်ကအခုခံတင်နေတယ်ဆိုတဲ့ကိစ္စကတော့တွေ့ရင်ပြောရင်ကျွန်တော်ဒီကိစ္စတော်တော်ရှုပ်ခေးပါတယ်ကျွန်တော်အမြဲပြောဖို့ထပ်ပါတယ်ဘာဖြစ်လို့လဲဆိုတော့တချို့အပိုင်းတွေကကျွန်တော်ဒီခြေထားမှာဖြစ်ပြနေတဲ့အပိုင်းတွေရှိပါတယ်ဒါတွေကြတော့ကျွန်တော်တို့ဒီကာကွယ်ဥပဒေချုပ်ကတော်ဆန်းစုကြည်ကိုဘယ်လိုဖြေရှင်းလာလဲဆိုတော့ကျွန်တော်မသိဘူးတိုက်ပွဲတွေကပိုဖြစ်လာတဲ့အတွက်အခက်အခဲရှိပေမဲ့တော်ဆန်းစုကြည်ကအခုအချိန်မှာတော့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဒီတက်မတော်ဘက်မှာရန်နေတကယ့်သူဖြစ်နေတာပေါ့နော်။အဲ့တော့ဟိုတက်မတော်ကလည်းကျင်းတော့ကော်မန်ဒါကကြောင်းသွားပြီ။အလားအရင်လောကလိုမဟုတ်တော့ဘူး။အလားဥထင်ကျော်ဖြစ်သွားပြီ။ဆိုကြပါဆိုဒေါက်ဆာစုကြည်ဖြစ်သွားတဲ့အတွက်သူ့အနေနဲ့တိုက်ရတာကအကယ်၍သူ့အနေနဲ့ဒီဒေါက်ဆာစုကြည်ဘက်ကနေပြီးတော့အလားဟိုဒီလိုတိုက်ပွဲတစ်ခုရင်းစီကိုသူ့အနေနဲ့ကန့်သတ်နိုင်စရာမရှိဘူး။ထိကျုံနိုင်စရာမရှိဘူးဆိုတော့သူကတိုက်ရတယ်ပို့ပြီးတော့အားတာရဲ့သဘောရှိတယ်။အဲ့တော့သူကလည်းကျွန်တော်ထင်တယ်မြေပြင်မှာတော်တော်လေးဆက်စင်ကြီးတွေလွတ်ချင်းကလေးလုံနေတဲ့သဘောရှိပါတယ်။ဒါကလည်းတော်သားကြီးအစိုးရအနေနဲ့ဒီဘန်းကိုမကျွမ်းကျင်တာလည်းပါပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကမြန်မာနိုင်ငံအစိုးရအသစ်အတွက်အဓိကစင်ခေါ်မှုတစ်ချက်လို့ထင်ပါတယ်အဲ့ဒါကတော့ ဘာသာရေးနဲ့ပတ်သက်တဲ့အခြေခံတဲ့ကိစ္စလောလောဆယ်မှာတော့ဘာသာရေးအပြင်အခုပူးတည်တော်မောင်တော်ဘက်မှာဖြစ်နေတဲ့ကိစ္စပါဒီကိစ္စနဲ့ပတ်သက်လို့သတင်းမီဒီယာတွေကိုအများကြီးပုံမှန်နေနေလောက်လာတဲ့အဆွေအားတဲ့နေစဉ်နဲ့အများစုဆိုထုတ်ပြန်တဲ့နောက်ပြီးနိုင်ငံတကာအသိမှတ်ပြုထားတဲ့စောစောကဆရာတို့နှစ်ယောက်ပြောသလိုပဲအဆွေအားလည်းဖြစ်တယ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်လည်းပဲဒီဟာကိုအများကြီးမကြခဏဖြစ်ရှင်းတယ်သို့တော်လည်းပဲနိုင်ငံတကာကသတင်းမီဒီယာတွေကပြောလိုက်တိုင်းပြောလိုက်တိုင်းအဲ့ဒီမှာလူခွေချိုးဖောက်တာဖြစ်နေတယ်ဘာညာဆိုပြီးတော့ရေးကြပါတယ်ဆိုဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာနိုင်ငံတကာသတင်းမီဒီယာလောကကပြောနေတာနဲ့လက်ရှိခြေအနေဘယ်လိုမြင်ပါလဲ
ကျွန်တော်အမြင်ကတော့သူတကယ်ရခိုင်မှာဖြစ်တဲ့ပြဿနာတွေမှာဒါကိုချင်းနဲ့ကြားတဲ့သတင်းမီဒီယာတွေပဲဖြစ်ဖြစ်နိုင်ငံတကာဖွယ်စည်းတွေပဲဖြစ်ဖြစ်ပြည်တွင်းဖွယ်စည်းတွေပဲဖြစ်ဖြစ်အမြင်ကအများစုကအဖြူနဲ့အမဲကိုရွေးချယ်ကြတာများပါတယ်တချို့ကဖြူလို့ပြောမယ်တချို့ကအမဲလို့ပြောမယ်ကျွန်တော်အမြင်ကတော့ဒီလိုကိစ္စမျိုးကဒီလိုပြည်ပခမျိုးဟာဟိုမိခိုးရအောင်ရှင်နေမှာရှိတယ်လို့ထင်ပါတယ်။ဥပမာအပြင်နိုင်ငံကဖွဲ့စည်းတွေကသုံးတက်တဲ့အခါမှာနိုင်ငံကလူ့ခွင့်ရေးစာချုပ်စာချုပ်တွေကသုံးတက်တဲ့ချင်းကတ်တာမျိုးတွေရှိမယ်။ပြည်ရင်းမှာရှိတဲ့ဟိုအထူးအပြင်ဟိုနောက်တစ်ပတ်ဆုံးကရုပ်ချက်ဖွဲ့စည်းတွေကနောက်တစ်မျိုးနဲ့တုံ့ပြန်တာမျိုးတွေရှိပါတယ်။ဆိုတော့အဲ့ဒီအဖြူနဲ့အမဲနေရာတော်တော်များများကပြည်ပခကိစ္စတွေမှာအဲ့နှစ်ခုကဟိုဆောင်တိန်တဲ့အနေအရလို့မြင်ပါတယ်နိုင်ငံတကာမီဒီယာတွေကဒါနဲ့ပတ်သက်ရင်ဒေါ်စုကရိုဟင်ဂျာနာမည်ကိုသုံးပြီးတော့ဖြေရှင်းတာမျိုးမရှိဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့လေးလေးနက်နက်ပြောတာမျိုးမရှိဘူးဆိုတဲ့ဟာမျိုးတွေမှာဟိုတဝက်တည်းလက်တဖန်နိုင်ပေမဲ့တကယ်တမ်းပြည်ရင်းမှာဒေါ်စန်းစုကြည်နဲ့အစိုးရဖွဲ့ကရေဆိုင်နေရတဲ့အနေအထားအင်မတန်ခက်ခဲတဲ့အနေအထားဖြစ်ပါတယ်1962ခုနှစ်နောက်ပိုင်းမှာပထမအဆုံးအချိန်90ကျော်ကြာမှာတက်လာတဲ့ရသားအစိုးရဖွဲ့ဟာအခက်ခဲတွေအများကြီးနဲ့ရေဆိုင်ရပါတယ်နောက်တစ်ခုကသူတို့ရပ်သားအစိုးရအဖွဲ့ကိုထိုးလက်ချင်တယ်ဒါမှမဟုတ်လေအမားတွေကိုထောက်ပြခြင်းနဲ့အဖွဲ့စည်းတွေကဒီလောက်ရက်တွေနဲ့ပတ်သက်ပြီးတော့ဒါကိုနမူနာပေးနေတဲ့အဖွဲ့ရှိသလိုတကယ်တမ်းကလူထုထဲမှာလည်းဒီပြဿနာကိုတည်တည်ချာချာနားလည်မှုရှိတာမဟုတ်ပါဘူး။တခိုင်မှာဖြစ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးတော့အရင်တုန်းကဘာတွေဖြစ်ခဲ့တယ်ကိုရိုနီကိကဘာတွေဖြစ်ခဲ့တယ်နောက်ပိုင်းဘာတွေဖြစ်တယ်အခုဘာတွေဖြစ်တယ်ဆိုတာကိုတည်တည်ချာချာနားလည်မှုမရှိဘဲနဲ့ဆိုရှယ်မီဒီယာလူမှုမီဒီယာမှာတော့လကောင်းဒါမှမဟုတ်ရင်လည်းလူထုတွေကြားထဲမှာလကောင်းပြောဆိုနေတဲ့အရာတွေကတော်တော်လေးစိုးရိမ်စရာအနေအထားတွေရှိပါတယ်။အဲ့တော့ဟိုနိုင်ငံတကာမီဒီယာတွေကပေါ်ပြပြလို့နိုင်ငံတော်တကယ်တိုင်ငံပုဂ္ဂိုလ် Nobel ငွေကြေးဆုရှင်ဒေါက်တာဆုကြည်ကလုံးဝဂရုမစိုက်ဘူးဆိုတော့ဟိုအမြင်ကိုတော့ကျွန်တော်ကသဘောမတူနိုင်ပါဘူး။ကျွန်တော်ထင်တာကတော့သူဟာထိုက်တဲ့လောက်တော့ဂရုစိုက်တယ်။ဒါပေမဲ့ဟိုစိုးရိမ်မှုကြီးကောင်းကြီးမယ်လို့ကျွန်တော်မြင်ပါတယ်။စိုးရိမ်မှုကြီးကောင်းကြီးမယ်အတွက်ဒီပေါ်မှာစင်ကြယ်မှုများလဲများနိုင်ပါတယ်။နောက်တစ်ခုကဒီအစိုးရဘက်ကလည်းမကပဲနဲ့သတင်းမီဒီယာတွေကဒီပေါ်မှာထုတ်ပြန်တာကလည်းအခုချိန်မှာဒီအဖြူနဲ့အမဲပုံစံဖြစ်နေပြီးတော့မိခိုးရောင်ကြတဲ့အလေလက်အခြေအနေကိုသတင်းထုတ်ပြန်ဖို့အတွက်ကြွမ်းကျင်မှုပဲဖြစ်ဖြစ်ဓမ္မမမို့လဲလူအများစုဒါမှမဟုတ်လူအများစုမဟုတ်ရင်တော့မှတော်တော်များတဲ့ဗုဒ္ဓဘာသာမြန်မာတွေရဲ့တုံ့ပြန်မှုပေါ်မှာစိုးရိမ်မှုလွန်ကဲပြီးတော့စိတ်ဆင်ကျင်လွန်းနေတာတော့ရှိနေတယ်လို့ကျွန်တော်တွေ့ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသီဟာသွေးရဲ့သဘောထားလည်းသိရင်ပါတယ်ဒီအရေးမြန်မာအစိုးရကင်တွယ်ပုံနဲ့နိုင်ငံတကာရဲ့တုံ့ပြန်ချက်
ဟုတ်ကဲ့ဒီအခုချိန်ဒီလက်ရှိအစိုးရအသင်းနဲ့ကင်တွယ်နေတဲ့ပုံစံကကျွန်တော်အမှန်ကန်တယ်လို့ထင်ပါတယ်။ဘာလို့ဆိုတော့တတိကြီးကြီးနဲ့သာပြီးကင်တွယ်နေတယ်လို့ကျွန်တော်ယူဆပါတယ်။ဘာဖြစ်လို့ဆိုတော့အရင်အစိုးရဆက်ဆက်ကလုပ်ခဲ့တဲ့လုပ်ပြီးလုပ်ရနေတဲ့အကျိုးဆက်တွေကကျွန်တော်တို့မြင်ပြီးတွေ့ပြီးဖြစ်ပါတယ်။ပိုဆိုးသွားတယ်ဟလားပိုပြီးတော့ချင်းရဆက်တဲ့အနေထားကိုရောက်လာတယ်ဆိုတော့အားလုံးလည်းမြင်ကြပါတယ်။ဆိုတော့အခုချိန်တွေကအခုဖြစ်သွားနေတဲ့အချိန်တွေကစဖြစ်တဲ့ကနေပြီးတော့ကျွန်တော်လေ့လာကြည့်မယ်ဆိုလို့ရှိလို့ရှင်ဒီတစ်ခိုင်မှာဖြစ်နေတဲ့ကိစ္စကမော်ရိုတဝိုက်မှာဖြစ်နေတဲ့ကိစ္စထောင်ချောက်အခုလည်းကျွန်တော်တို့မောင်းသွင်းနေတာပါ။အလိုထောင်ချောက်တဲ့ကိုမောင်းသွင်းနေရလဲဆိုလို့ရှိရင်ကျွန်တော်တို့ဒီအရက်သားတွေကိုဟလာအင်အားသုံးပြီးတော့ခြေမုံနဲ့နှိပ်ဆက်တယ်တက်တက်တယ်ဆိုတော့အမြင်ကိုရအောင်စနစ်တကျကျွန်တော်တို့ခံပြီးနေတာပါ။ဘာဖြစ်လို့လဲဆိုတော့ဒီလက်နဲ့ဆိုင်အုပ်ချွတ်မှုဟာလက်နဲ့အကောင်းသားတွေနဲ့ရှင်ဆိုင်တိုက်ပွဲဝင်နေတာမဟုတ်ဘဲနဲ့ပြိပက္ခတစ်ခုဖြစ်အောင်လုပ်ပွဲပြီးတော့မှဒီဘက်ကနေပြီးတော့တိုက်လန့်ပြီးတိုက်ခိုက်တဲ့အခြေမျိုးဟာဟိုဘက်မှာအရက်သားတွေကိုခုခံခံနဲ့ညီးနဲ့အကင်းကျင်းကိုဆင်ရင်နေတာတွေ့ပါလေ။ဆိုတော့ဒီအကင်းကျင်းအားလုံးမျောလင့်ထားဆိုလို့ပဲဟလာဟိုလူတွေအများကြီးတွေ့လာပါပြီ။တွေ့တဲ့လူတွေကရက်သားတွေဖြစ်နေတယ်လားဒုတ်သားလက်နဲ့နဲ့လူတွေဖြစ်နေတယ်တော့လက်နဲ့ကောင်းပြီးတက်ဆင်လာတာမဟုတ်ဘူး။ဆိုတော့ဒီဟာအရန်အရေးကြီးပါလေ။ဇာကိုလုံနေတဲ့လူတွေကဘာယူတဲ့နဲ့လုံနေလဲဆိုတာကိုကျွန်တော်တို့ကဒါအရန်သတိထားရပါပဲ။အခုတော့မြင်ရတဲ့လောက်ကတော့ကျွန်တော်တို့ရက်သားတွေအခုတော့ကျွန်တော်တက်နေတယ်ဆိုတဲ့ image ကိုဟိုပေါ်အောင်လို့ကျွန်တော်တို့ထောင်ချောက်တစ်ခုကိုပဲဆင်ရင်ထားတယ်လို့မြင်ပါတယ်။ဒါကြောင့်မို့လို့လဲတတိကြီးသွားတဲ့အစိုးရအသစ်ကလည်းပြည်ပချင်းကြိုင်ကြွယ်တယ်လို့မြင်ပါတယ်။ဆိုတော့ဟိုဒီကပို့ပြီးတော့ကျွန်တော်တို့မီဒီယာတွေတွားခွင့်လာခွင့်ပေးဖို့အဲ့ဒီနေရာတွေကိုတပ်ပါတီကတွားဖို့တွားခွင့်ပေးဖို့တွေကျွန်တော်တို့လုံနေပါတယ်။မဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တစ်ဖြည်းဖြည်းနဲ့ဒီမိစားကြီးလာနိုင်ပါတယ်။နိုင်ငံတကာပို့ပြီးတော့သွတ်ဆွဲပြောဆိုတဲ့နေရာတွေရှိမှာရှိလာနိုင်ပါတယ်ခင်ဗျ။
ဦးကျော်စင်သာရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့ဒီသူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့ငင်းချင်းရေးနဲ့အမျိုးသမီးအခွင့်အရေးဆိုင်ရာပညာပေးလုပ်ငန်းတွေလုပ်နေတဲ့ဆီယာမဒေါ်ကက်သလင်းရဲ့အမြင်ကိုနားဆင်ရပါမယ်။မမူဖြူစီစဉ်တင်ဆက်ထားပါတယ်ရှင်။
ယုံကြည်မှုဆိုတာဟာလူသားတဦးချင်းစီမှာမရှိမဖြစ်တဲ့ဆန္ဒပါပဲ။ဒီဆန္ဒကိုလည်းတကယ်ယုံယုံကြည်ကြည်နဲ့ကြိုးစားသွားရမှာဖြစ်ပါတယ်။ယုံကြည်ချက်တွေဟာတချို့သောကိစ္စမှာတသမတ်သေးဖြစ်ပေမဲ့အသက်အရွယ်ပတ်ဝန်းကျင်မြင်တွေ့နေရတဲ့အခြေအနေတွေပေါ်မူတည်ပြီးပြောင်းလဲသွားနိုင်ပါတယ်။ဒီလိုပြောင်းလဲသွားပြီမဲ့လည်းကောင်းသောယုံကြည်မှုစိတ်မှန်တဲ့ယုံကြည်မှုတွေဖြစ်ဖို့အရေးကြီးပါတယ်။လူတိုင်းမှာယုံကြည်ရာတွေရှိသလိုကျမမှလည်းပဲယုံကြည်ရာတွေများကြီးရှိပါတယ်။အဲ့ဒါကတော့ဒီအင်္ဂလိပ်စာအဓိကပွဲရပြီးရင်တက္ကသိုလ်မှာဆရာမဖြစ်ချင်ခဲ့ပါတယ်။ဒီအပြင်ကျမရဲ့အသက်မွေးဝမ်းကြောင်းနဲ့အများအကျိုးကိုပံ့ပိုးနိုင်သူတယောက်ဖြစ်ချင်ခဲ့ပါတယ်။ဒီအတိုင်းလဲစူးစမ်းခဲ့ပါတယ်။ရန်ကုန်တက္ကသိုလ်စစ်တွေတက္ကသိုလ်တွေမှာအချင်းကြားကြားတာဝန်ထမ်းဆောင်ခဲ့ပြီးအဝေးတင်ကျောင်းသားကျောင်းသူများရဲ့ဆယ်ရက်နီးကပ်သင်တန်းမှာအခြားသောနေတွေမှာလည်းပညာဒါနသွားသင်ကြားခဲ့ပါတယ်။နောက်ပိုင်းမှာတော့ပြင်ပအင်္ဂလိပ်စာသင်ကျောင်းတွေမှာအင်္ဂလိပ်စာကိုနှစ်ပေါင်းများစွာသင်ကြားခဲ့သလိုကျောင်းအုပ်ဖြစ်လဲကျောင်းတော်တော်များများမှတာဝန်ယူခဲ့မှုပါတယ်။ဒီအပြင်ဗြိတိသျှကောင်စီနဲ့ American Center ကဖွင့်လှစ်ခဲ့တဲ့ဆရာပြစ်သင်တန်းတွေကိုလည်းနှစ်ရှည်လာများတက်ရောက်ခဲ့ပြီးတခြားသောဆရာမများအဖွဲ့အစည်းတွေမှာပြန်လည်မျှဝေပေးခဲ့ပါတယ်။နိုင်ငံသားတွေမှလည်းအင်္ဂလိပ်စာဆရာများ conference တွေကိုတက်ရောက်ခဲ့ပြီးဆွေးနွေးမှုတွေမကြာခဏလုပ်ခဲ့ပါတယ်။ဒါဟာကျမအနေနဲ့ယုံကြည်တာကတော့ကျမဟာလူသားတဦးဖြစ်တဲ့အားလျော်စွာကိုယ်ပတ်ဝန်းကျင်မှာအကျိုးရှိတဲ့လူသားအနေနဲ့ယက်တည်ခြင်းခဲ့တဲ့ဆန္ဒယုံကြည်ရပဲဖြစ်ပါတယ်။ကျမပြောချင်တာကတော့လူသားတိုင်းယုံကြည်မှုရှိရပါမယ်ဆန္ဒလည်းရှိရပါမယ်။အဲ့ဒါကလည်းမလျှော့တဲ့ဇွဲလုံးလားနဲ့ကြိုးစားဖို့လိုပါတယ်။အခုဆိုရင်ကျမရဲ့အသက်အရွယ်ပတ်ဝန်းကျင်မှာမြင်ရတွေ့ရတဲ့အတွေ့အကြုံတွေကြောင့်ယုံကြည်ရတဲ့ဟာနောက်ထပ်နှစ်ချက်တိုးလာပါပြီ။ပထမတစ်ချက်ကတော့အမျိုးသမီးခန္ဓာပဲဖြစ်ပါတယ်။အမျိုးသမီးများဟာစာဝတ်နေရေးမပြေလည်ကြလို့အခက်အခဲများစွာကိုကြော်လွှားနေရတာရဲ့မကြာခဏကြမ်းဖက်ခံနေရတာရဲ့အမျိုးသားများနဲ့တန်းတူညီမျှအခွင့်အရေးမရရှိတာတွေရဲ့ဒါတွေကိုကိုတက်နိုင်တဲ့ဘက်ကကူညီပံ့ပိုးပေးခြင်းခဲ့ပါတယ်။ဒီတော့အမျိုးသမီးကန္တဆွေနွေးပွဲတွေမကြာခဏတက်ရောက်ရင်ဗဟုသုတတွေအများကြီးရခဲ့ပါတယ်။အဲ့ဒီကနေမှကျမကိုယ်တိုင်ခေါ်ပြောပွဲတွေမှာဆွေးနွေးတာတွေစာဆောင်မှာစာရေးတာတွေပြုလုပ်ခဲ့ပါတယ်။ဒါတွေကိုမီဒီယာကသိလာတော့မကြာခဏအင်တာဗျူးမေးကြပါတယ်။ဒါဟာကောင်းတဲ့ရလက်ပါပဲ။ကျမတို့ရဲ့အမြင်တွေကိုပွန့်ပွန့်လင်းလင်းဆွေးနွေးခွင့်ရခဲ့ပါတယ်။ဒီအပြင် DVB debate မှာလည်းတန်းတူညီမျှအခွင့်အရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်။ဒါဟာကျမတက်ရောက်ခဲ့တဲ့စကားဝိုင်းအတွေ့အကြုံတွေကိုအများအကျိုးအတွက်ပါဝင်လက်ဆင့်ကမ်းခြင်းပဲဖြစ်ပါတယ်။နောက်ယုံကြည်ရာတစ်ခုကတော့ငြိမ်းချမ်းခြင်းပါပဲ။ငြိမ်းချမ်းခြင်းရရှိဖို့ဆိုရင်လူတွေဟာတဦးကိုတဦးလူမျိုးတစ်မျိုးကိုတစ်မျိုးဘာသာတစ်ဘာသာနဲ့တစ်ဘာသာနိုင်ငံတစ်နိုင်ငံနဲ့တစ်နိုင်ငံချစ်ချင်ရင်းနှီးပြီးမေတ္တာတရားထားနိုင်ရင်အလုံးငြိမ်းချမ်းကြမှာပါ။ကျမတို့မကြာခဏတွေ့နေရတဲ့ပြဿနာတွေပဋိပက္ခတွေကိုဟန်တားနိုင်အောင်ဆိုရင်ဘာသာရေးကောင်းစဉ်ဆောင်ဒီမှာတွင်တာဝန်ရှိတာမဟုတ်ပါဘူး။ကျမတို့အလုံးမှာလည်းတာဝန်ရှိပါတယ်။ကျမကတော့ဟိန္ဒူဖြစ်တဲ့ဆိုတဲ့ကြောင့်ဟိန္ဒူဒသနာနေပြီးတော့ကျမယုံကြည်ရာဘာသာပေါင်းစုံအဖွဲ့အစည်းတည်တည်ကနေပြီးတော့မေတ္တာတရားနဲ့ရှင်ပြီးဘာသာပေါင်းစုံလူမျိုးပေါင်းစုံအတူတူကရှင်တွဲနေထိုင်ရေးတွေဟိန္ဒူတသနာကနေဟောပြောပွဲတွေမကြာခဏလုပ်ပါတယ်။မာသာထရီဇာပြောတဲ့စကားကိုယူသုံးပြီးပြောရမယ်ဆိုရင်ကျမဟာပရာဟိတလုပ်ငန်းအကြီးကြီးမလုပ်နိုင်ရင်တောင်မှသေးငယ်ရပရာဟိတလုပ်ငန်းကိုကြီးမားတဲ့မေတ္တာနဲ့ရှင်ပြီးကျမယုံကြည်ရာကိုလှုပ်ခွင်ရတဲ့အတွက်ကြောင့်ဝန်တာနေပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။နိုမာလာရဲ့သရုပ်ထမြောက်ကြောသားရင်းနေဟာအမေရိကန်နိုင်ငံမှာနိုင်ငံအဆင့်ကျေးဇူးတော်အထိမ်းအမှတ်နေ့ဖြစ်ပါတယ်။ဒါဟာ18ရာစုအင်္ဂလိပ်အခြေချနေထိုင်သူတွေမြောက်အမေရိကတိုက်ကိုရောက်လာကြတဲ့ကစတင်ခဲ့တဲ့အလွန်ရှေးကျတဲ့အစဉ်အလာတစ်ခုဖြစ်ပါတယ်။
သူတို့ဟာပထမဆုံးအောင်မြင်တဲ့ကောက်ရည်သိမ်းချိန်မှာအောင်မွေးခံမှုနဲ့အဲ့ဒီအချိန်ကတောင်းနဲ့ကြီးဖြစ်ရှိခဲ့တဲ့ဒေတာမှာဆိုးွားတဲ့ပထမဆုံးဆောင်းရာသီကိုဖျက်ကျော်နိုင်ခဲ့တာကိုကျေးဇူးတင်တဲ့အနေနဲ့ကျင်းပခဲ့ကြတာဖြစ်ပါတယ်။ဆောင်းဥရာသီမှာကြာရောက်တဲ့ကျေးဇူးတော်နေ့ဟာအခြားနိုင်ငံတွေနဲ့ယဉ်ကျေးမှုတွေမှာရှိတဲ့ကောက်ရည်သိမ်းတဲ့အခမ်းအနားနဲ့သက်ဆိုင်တဲ့အားလက်ရက်တွေနဲ့ဆင်တူပါတယ်။ဗီယက်နမ်နိုင်ငံကခြောက်တူးပွဲတော်နဲ့ဂါနာနိုင်ငံမှာနှစ်ဆင်ကျင်းပတဲ့ဟိုမိုဝူပိန်းဥပွဲတော်တွေလိုပါပဲ။ကျေးဇူးတော်နေ့မှာကျက်စင်သားကိုညစာဖြစ်စားကြတာတွေမိသားစုဝင်တွေပြန်လည်ဆောင်စည်းကြတာတွေဘောလုံးပွဲနဲ့ချီတက်ပွဲတွေကျင်းပကြတာတွေကြောင့်ဒီနေ့ဟာတကယ်ကိုပဲအမေရိကန်ဆန်တဲ့နေ့တစ်နေ့ဖြစ်စေပါတယ်။အမေရိကန်နိုင်ငံဟာဂရိတ်ဗြိတိန်စီကလွတ်လပ်ရေးရခဲ့တဲ့ဇူလိုင်လ4ရက်နေ့လို့ပါပဲ။ကျေးဇူးတော်နေ့ဟာလူမျိုးဘာသာနဲ့နိုင်ငံရေးယုံကြည်ချက်တွေဘယ်လိုပဲရှိပါစေအတူတူပါဝင်ဆွေးနွေးကြတဲ့နိုင်ငံအဆင့်အားလိုက်ရဖြစ်ပါတယ်။ဒါ့အပြင်အမေရိကန်နေအတွက်တစ်နှစ်လုံးတွေ့ကြုံခဲ့သမျှကိုပြန်လည်သုံးသပ်ပြီးကုန်ပစ္စည်းတွေကြိုဝယ်တာတို့အနာဂတ်အတွက်စဉ်းစားတာတို့လုပ်လို့ရှိတဲ့အချိန်လည်းဖြစ်ပါတယ်။အခုဆိုရင်ကမ္ဘာနိုင်ငံတွေမှာအရှေ့ဥရောပအရှေ့အလယ်ပိုင်းနဲ့အနောက်အာဖရိကတို့မှာအကျက်တဲတွေနဲ့ကြုံနေရတဲ့အချိန်ဖြစ်ပြီးတော့လူအများရဲ့စိတ်ထဲမှာလာမယ့်နှစ်အတွက်မသေးချာမြေယာမှုများစွာရှိနေတဲ့အချိန်လည်းဖြစ်ပါတယ်။သမ္မတအေဗရာဟန်လင်ကွန်ဟာပထမဆုံးတရားဝင်ကျေးဇူးတော်နေ့ကိုကြေညာပေးခဲ့တာဟာလည်းအလားတူအခြေအနေတွေဖြစ်ပေါ်နေတဲ့အမေရိကန်ပြည်တွင်းစစ်ကြီးကာလအတွင်းမှာဖြစ်ပါတယ်။အမေရိကန်တွေဟာသူတို့ရဲ့ဘိုးဘေးကိုလိုနီအခြေချသူတွေလိုပဲတကယ်ကိုအကောင်းမြင်တတ်ကြတဲ့သူတွေပါ။ဒီကနေ့မှာမိတ်ဆွေတငယ်ချင်းတွေနဲ့မိသားစုဝင်တွေဝိုင်းရံပြီးအတိတ်ကလိုပဲဘဝရဲ့ကောင်းကြီးမင်္ဂလာတွေနဲ့လွတ်လပ်တဲ့မြေမှာနေထိုင်ရလို့ရလာမယ့်အနာဂတ်ကောင်းတွေအတွက်ကျေးဇူးတင်ရင်ကျေးဇူးတော်နေ့ရဲ့စိတ်ဝိညာဉ်တွေကိုဝင်ရောက်ကြပါလိမ့်မယ်
။ American Soya ရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ။
အခုထုတ်လွှင့်ခဲ့တာကတော့ American Soya ရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင်။ VOA မြန်မာပိုင်းကြာတာပရိနေမနဲ့အစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ကြာတာပရိနေညနေခင်းရေဒီယိုအစီအစဉ်တွေကိုတော့ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ79နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်းတင်ပြပေးမှာဖြစ်ပါတယ
်။ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရအဖွဲ့အတွက်ပထမဆုံးအမျိုးသမီး2ဦးကိုဝန်ကြီးအဆင့်ရာထူးတွေအတွက်ခန့်အပ်လိုက်ကြောင်းဗိုလ်ထုနေကကြေညာလိုက်ပါတယ်။တောင်ကာရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးနီကီဟေးလီကိုကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးအစိုးရထောက်ပံ့ကြေးနဲ့ဖွင့်ထားတဲ့တတိပုဂ္ဂလကျောင်းတွေအရေးအကျိုးဆောင်အဖြစ်တာဝန်ထမ်းဆောင်နေတဲ့ဘက်စီဒေဗော့စ်ကိုပညာရေးဝန်ကြီးအဖြစ်အသီးသီးခန့်အပ်လိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းတစားတစားယိုယွင်းလာနေတဲ့အခြေအနေတွေကြောင့်မြန်မာနိုင်ငံဘက်ကအမျိုးသမီးတွေ၊ကလေးတွေ၊တက်ကြီးရွယ်တွေအပါအဝင်ထောင်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းဝင်ရောက်တင်းရှောင်လာနေကြတဲ့ဖြစ်ရပေါ်အလွန်ဆွေးရင်ပူပန်မှုဖြစ်ရတဲ့ကြောင်းဘင်္ဂလားဒေ့ရှ်အစိုးရကဒါကာမှာရှိတဲ့မြန်မာတမတ်ကြီးဦးမျိုးမြင့်တန်းကိုဗိုလ်ထုနေမှာဆင့်ခေါ်ပြီးမြန်မာအစိုးရထံကိုသတင်းစကားပါလိုက်ပါတယ်။ဦးမျိုးမြင့်တန်းကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နိုင်ငံဆိုင်ရာကောင်စစ်အတွင်းဝန်ကမ်ဘရူအာရှရမ်ကနိုင်ငံရေးဝန်ကြီးဌာနမှခေါ်ယူတွေ့ဆုံပြီးမြန်မာအစိုးရထံအမှားစကားရေးသားထားတဲ့တောင်းလွာကိုပေးအပ်လိုက်တာဖြစ်ပါတယ်။တင်းငွေတွေနေ့ကစတင်ဖြစ်ပွားခဲ့တဲ့ရှမ်းပြည်မြောက်ပိုင်းဒေသအတွင်းတက်ခိုက်တာတွေဟာအင်္ဂါနေ့ညပိုင်းမှာတော့တိုက်ပွဲအရှိန်လျော့ကျလာသလိုဗုဒ္ဓနေ့မှာတော့မူဆယ်နဲ့ကွက်ခိုင်မြို့အတွင်းအခြေအနေတွေပြန်လည်တည်ငြိမ်စပြုလာနေပြီဖြစ်ပါတယ်။ကွက်ခိုင်မြို့မှာဈေးတွေဖွင့်ပြီးသွားလာလှုပ်ရှားနေကြပြီဖြစ်သလိုတရုတ်ပြည်ကိုသွားနေသူတချို့နေရရင်းကိုပြန်လာနေကြပြီလို့လည်းနေကြရင်းကိုပြန်လာနေကြပြီဖြစ်ပြီးကားတွေလည်းပုံမှန်သွားလာနေကြပြီလို့ဆိုပါတယ်။မူဆယ်မြို့မှာတော့အစောပိုင်းနံနာရီလောက်မှပြစ်ခတ်တန်းတွေရှိပေမဲ့မနေ့မိုးလင်းပိုင်းမှာအခြေအနေကပြန်ပြီးတော့တည်ငြိမ်လာတယ်လို့ဆိုပါတယ်။ဒေါ်နယ်ထရန့်သမ္မတဖြစ်လာတဲ့အတွက်သူ့အနေနဲ့ဘာမှစိုးရိမ်မှုမရှိဘူးလို့တိဘက်ဖုန်းတော်ဒိုင်းလာမာကဗုဒ္ဓနေ့မှာပြောကြားလိုက်ပြီးသူ့အနေနဲ့အနာဂတ်မှာထရန့်နဲ့တွေ့ဆုံလုံကြောင်းလည်းပြောကြားလိုက်ပါတယ်။ထရန့်အနေနဲ့ရွေးကောက်ပွဲမဲ့ဆက်စည်းရေးကာလတွေအတွင်းသူကွဲစီတဲ့ပြောဆိုမှုတွေရှိခဲ့ပေမဲ့လည်းသူသမ္မတဖြစ်လာတဲ့အခါအဲ့ဒီလိုပြောဆိုမှုတွေကနေရှောင်ရှားလိမ့်မယ်လို့အဝေးရောက်တိဘက်ဘာသာရေးခေါင်းဆောင်လည်းဖြစ်တဲ့ဖုန်တော်ဂျိုင်းလာမာကပြောကြားလိုက်တာဖြစ်ပါတယ်
။တရင်အချင်းချုပ်ကိုကိုစောင်းဝင်းလိုင်းတင်ညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကဥဆက်မွေဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopez ဖြစ်ပါတယ်။ကြာတာပရိနေ့မနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 40 48 50နဲ့ဖိုင်လာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သွားရရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဒီမှာရှားဖောင်ပါ
This program has come to you from the Voice of America, Washington.